Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းပါခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်ဒီဇင်ဘာလ17ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3049နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook, YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးပါမယ်ဒီကနေ့သတင်းတွေမှာဆိုလို့ရှိရင်ကမ္ဘာအနှံ့ Omicron ကူးစက်မှုတွေမြင့်တက်လာနေတဲ့အတွက်ဥရောပနိုင်ငံတွေမှာတင်းကျပ်မှုတွေပြန်လည်ချမှတ်ဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းဖိလစ်ပိုင်နိုင်ငံမှာအင်အားပြင်းထန်တဲ့မုန်တိုင်းတိုက်ခတ်ခဲ့တဲ့အတွက်ဒါဇင်နဲ့ချီသေဆုံးရတဲ့သတင်းစတဲ့ကမ္ဘာတစ်လောကစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေပြီးမှတော့မြန်မာစစ်ကောင်စီကိုဖိအားတွေဘယ်လိုမျိုးပိုတိုးပေးနိုင်မလဲဆိုတဲ့စဉ်းစားချက်တွေနဲ့အမေရိကန်ပြည်ထောင်စုလွှတ်တော်မှာဥပဒေတချို့ကိုပြင်ဆင်ပြဋ္ဌာန်းလာတာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးမြန်မာဒီမိုကရေစီရေလှုပ်ရှားသူတဦးရဲ့အမြင်ကဘယ်လိုရှိပါသလဲ
Senator Mitch McConnell ရုံးကနေပြီးတော့သူ press release မှာတော့တော်တော်လေးအားရစရာကောင်းတယ်လို့ကျွန်တော်ပြောရမှာဖြစ်တယ်အထူးသဖြင့်ဒီအနာသိန်းစစ်အုပ်စုကို accountable ပေါ့နော်စိန်သိမ်းနိုင်ဖို့ ਨੇ ပြီးတော့မှဒီ NUG အစိုးရပေါ့ NUG အစိုးရကိုလည်းပဲအတိမတ်ပြုဖို့ဆိုတဲ့အရာတွေလည်းပါတယ
်တရင်နေ့အပြီးမှာနားဆင်ရဖို့ရှိပါတယ်တခါမကွေးတိုင်းနှန်းခါရွာမှာစစ်တပ်ကလေကြောင်းကနေပစ်ခတ်မှုရှိနေတဲ့အကြောင်းနဲ့ကဏီမြို့နယ်မှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေရှိတဲ့အကြောင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်ဒါအပြင်ချင်းပြည်နယ်ဘက်မှာလည်းတိုက်ပွဲတချို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြို့သမီးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမှုကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
။ဒိမတ်နိုင်ငံမှာ Omicron ပိုသစ်ကူးစက်မှုပြင်းထန်လာနေတဲ့အတွက်သွားလာမှုကန့်သတ်ချက်လော့ဒ်ဒေါင်းပြန်လည်ချမှတ်ဖို့ပြင်ဆင်နေတဲ့အကြောင်းဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောဆိုပါရယ်ဒါပေမဲ့လွှတ်တော်ရဲ့အတည်ပြုချက်ရယူအောင်မယ်လို့ဆိုပါရယ်ကန့်သတ်မှုတွေထဲမှာဈေးဆိုင်တွေထဲမှာလူစုလူဝေးအရေးအတွက်ကန့်သတ်ဖို့ရုပ်ရှင်ယုံတွေပြဇာတ်ယုံတွေပြန်လည်ပိတ်ဖို့အစည်းအဝေးခန်းမတွေပိတ်ဖို့အပါအဝင်လူအသွားအလာများတဲ့နေရာမှာမျက်နှာဖုံးမတတ်မနေရတွေပြန်လည်ပြဋ္ဌာန်းဖို့တွေပါဝင်ပါတယ်ဒိမတ်နိုင်ငံမှာပြီးခဲ့တဲ့တောက်ချနေ့တည်းရဲ့ထဲမှာတင်း Omicron ကူးစက်ခံရသူပေါင်း 11,000 ကျော်ရှိပါတယ်ကူးစက်မြန်ပြီးနေ့စဉ် COVID လူနာ9ဦးမှာ2ဦးက Omicron ကူးစက်ခံရသူဖြစ်ပါတယ်ဒီချိန်ထဲမှာပဲ Ireland နဲ့ Germany အစိုးရတွေကလည်း Christmas ပွဲတော်မတိုင်မီသွားလာမှုကန့်သတ်တာတွေကိုပြန်လည်ချမှတ်ဖို့စဉ်းစားနေပါတယ်ပြင်သစ်နိုင်ငံကတော့ Omicron ကူးစက်မှုမြင့်တက်နေတဲ့ Britain နိုင်ငံနဲ့အသွာအလာတွေကိုကန့်သတ်လိုက်ပါတယ်ဂျာမနီနိုင်ငံလည်း Britain နိုင်ငံကလာတဲ့ခီးသွားတွေအပေါ်ကန့်သတ်မှုတွေပြုလုပ်ဖို့တောက်ချနေမှာကြေညာဖို့အစီအစဉ်ရှိပါတယ် Britain ကလာသူတွေကိုနှစ်ပတ်တည်တံ့ခွဲထားတာတွေပြန်လည်ပြဋ္ဌာန်းဖို့ရှိပါတယ် Omicron ကြောင့် COVID ပြင်းစမာလှိုင်းဖြစ်လာနိုင်တယ်လို့ဂျာမန်ကျန်းမာရေးဝန်ကြီးကတော့တောက်ချနေမှာပြောဆိုပါတယ် Portuguese နိုင်ငံမှာလည်း Omicron ကူးစက်မှုဟာနှစ်ရက်မှာနှစ်ဆတိုးလာပြီးကူးစက်မှုကူးစက်ခံရမှုအသစ်အလုံးရဲ့80ရာခိုင်နှုန်းဖြစ်လာတယ်လို့တောက်ကြနေကကျန်းမာရေးဝန်ကြီးဌာနကသတိပေးပြောဆိုထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာကိုဗစ်ကပ်ရောဂါဗီဇာပြောင်းအိုမီကရွန်ပိုးသစ်ကူးစက်သူပေါင်း101ဦးတွေ့ရှိထားတယ်လို့ကျန်းမာရေးဝန်ကြီးဌာနအကြီးအကဲတဦးကမနေ့တောက်ကြနေကပြောပါတယ
် अगर हम देश के कोविड ओमिक्रोन केसेस की परिस्थिति को देखें तो हम पाते हैं कि 11 स्टेट में टोटल 101
စုစုပေါင်းကိုဗစ်ကပ်ရောဂါဗီဇာပြောင်းအိုမီကရွန်ပိုးသစ်ကူးစက်သူပေါင်း101ဦးရှိပြီးပြည်နယ်ပေါင်း17ပြည်နယ်ကစစ်ဆေးတွေ့ရှိခဲ့တာပါလို့ကျန်းမာရေးဝန်ကြီးဌာနက Lab Agarwal ကပြောပါတယ်တချို့ခရိုင်တွေမှာဒီရောဂါပိုးကူးစက်မှုတွေအများအပြားတွေ့နေရပေမဲ့ Omicron ပိုးသစ်ကိုကာကွယ်ဆေးတွေကထိထိရောက်ရောက်မကာကွယ်နိုင်ဘူးဆိုတဲ့အထောက်အထားတော့မရှိသေးပါဘူးလို့လည်းသူကပြောပါတယ်အိန္ဒိယနိုင်ငံမှာလူဦးရေ38ရာခိုင်နှုန်းကကာကွယ်ဆေးထိုးထားပြီးဖြစ်ပါတယ်ရှီလာမှာအရွယ်ရောက်သူပေါင်း939တန်းလောက်ကိုကာကွယ်ဆေးနှစ်ကြိမ်ထိုးပေးလိုက်ထိုးပေးနိုင်လိမ့်မယ်လို့ကြီးမားထားပါတယ်ပြီးခဲ့တဲ့ဧပြီလနဲ့မေလတွေအတွင်းကကူးစက်မှုတွေသေဆုံးမှုတွေ3ကြိမ်တင်မြင့်တက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်ပြီးကျဆင်းလာပါတယ် मनी तौ जाने का कोविड का योगा कुजे तुबाओ खोन डाउन लिया लीजे खोन उखुजो ये सूजु भाव कुजे तुबाऊंगा तौजा लेदान चौनी भी फिर बारे कबाब अमेरिका पी राउ पी ए का कुजे मु तुरिया अम्या फिर बारे कम्या
नुरिया किम जों ई क्वेलों जें सने पे औमे वे अखाना दिया गो म्यूरो प्योयान ये खोंसु सा नेनान यिन मे मा चिनबा के बी लसि गाउ जों किम जों ओन टेयाव खे दलो पेयता ठाउ चीबी टेयाव खे बारे दी यिन मे मा म्या कोरिया नायगा टी ठाउ दु की इन छोन ने किम जों ई रो ये पोंदु एया मा यौथु जी रे साइटु था बारे दी अखाना मा अफो ने फागिन पितु रे ये यौथु रे शि मा गाउ जों किम जों ओन गा उ न्युटा म्यो ट्वेगे या बेमे मैगों प्योचारा म्यो मशी बाबू किम जों ई क्वेलों टिन सने पे अठेमा मा पितु रे से यचा येमो प्योश्विन छिन मलौ जा बो दामि था बारे अरि थमा अयत तेसा ताव तौना जेवे टटा अपान फि अना युवा रे मलौ जा बो को म्या कोरिया असोया गा दामि था बारे किम जों ई हा म्या कोरिया नायगा को 18 डटा औचौ खे बारे तुये औचौ मु काला अट्विन अनु मु डों ची बा लनने टे को अचैन चैन टी ट्विन सानदा खे बारे दाबेमे अरि काला मा पीदू रे अंगत बे ने अजी अचे चोंगे यारा को नायगा डगा तरिन रे गा मीमाउ थोप्या खे बारे खम्या
कुला दमक लू खुए फुजी का इथियोपिया नाइगा मा असोया टफ्वै रे ने टिग्रे डेटा ख्वैटो ये टफ्वै रे अचा तनि चा फिबवा नि रे सिबवै अट्वै मा लू खुए छोफाउ मु रे को सौसान फोटोफु ज्वान चिन दु रे पावेन ने अफ्वै टफ्वै को फ्वैसी बु मने ताउ जा ने का मेख्वै सौप्या लाइ बा रे इथियोपिया लू खुए कमिशन ने कुला दमक रो पुद्वै पि नाइगा अट्वै गा लू खुए अचे ने साया असियन खासा तसाउ को पि गे रे ला अट्वै गा ठौप्यान गे पि रे नाउ अकुलो ठमा फ्वैसी लाइ दा फिप बा रे जेनिबा अचेसा इकुला दमक सया इथियोपिया तामजी जनेबी काबीडी कोचो का रो दीलो लौटा हा कोलोनी लते वारा लौया सोबी दा हा तमिन तत्त मटी मजें फि औ चोसा दा बे लो प्यो लाइ बा रे तुरो असोया अनी ने पूबांग सोंग यो मा महौत दलो अटिन जे लौसाउ दा को ले ख्वें पि मा महौ फु लो प्यो बा रे अलादु इथियोपिया लु खुये कमिशन गा ले अति फ्वैसी लाइ दा हा अयिन लौटा दा ने ठट्टु फि नि दलो अजो मसी या याव जाव ले प्यो बा रे एरी लो फ्वैसी लाइ दे अफ्वे ये तत्तान हा तनि फि बा रे खम्या
अमेरिकन दम मन फैन म्यांमार आ सीजन ने को मन 6 नाई का ने 9 नाई थी पाइंटोमीटर 32 किलोहर्ट्ज 935 ने 9383 पाइंटोमीटर 49 किलोहर्ट्ज 6153 प्रथम नाई वे मा लाइन मीटर 190 किलोहर्ट्ज 1505 रो का ने पियो ठौलन पिन ला है शे
VOE दाने सीजन ने को सेले चिशु ना तोड़ा सीने यारा फिर बारे क्या अगु सेले बिरो दरे ने को चिन्हा पे बाव में कोविड का योगा जांग कबाबोगा क्लीरी अते संशोन यारा रेशी बे मेले कबातलोआ क्ली तुंगे साया कनारी मा टूटे मुट चोशी रागो टुया रेलु न्यूयॉर्क चेजाई HRW लू कुएं सांची अप्वेगा ताऊ जाने मा ကလေးတွေ ကို ကိုတီ လက်ရောက် ရိုင်းနှက် ပစ် ပေးတာကို တားမြစ်တဲ့ နိုင်ငံပေါင်း 36 နိုင်ငံ အထိ ရှိလာတယ်လို့ HRW ရဲ့ အစိုးရခန်းစာမှာ ဖော်ပြပါတယ် အဲ့ဒီထက်မှာ တောင်ကိုရီးယား နဲ့ ကိုလံဘီယာ နိုင်ငံတွေ တိုးတက်မှု ပါဝင်လာတာကို တွေ့ရတယ်လို့ ဆိုပါတယ် လွန်ခဲ့တဲ့ နှစ် 40 လောက်ကတော့ ကလေးတွေ ကို ကိုတီ လက်ရောက် ရိုင်းနှက် အပစ် ပေးတာကို တားမြစ်တဲ့ နိုင်ငံ တစ် နိုင်ငံပဲ ရှိခဲ့ပါတယ် ဒါ့အပြင် ငှက်ပြားရောဂါ ကာကွယ်ဆေး အသစ် ဟာလည်း အာဖရိကာ ဆာဟာရာ တောင်ပိုင်း နိုင်ငံတွေက ထောင်ပေါင်းများစွာသောကလေးတွေရဲ့အသက်ကိုကယ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်လို့အိရှာဝီကဆွေးပါတယ်အခုလိုချိန်မှာပဲတရုတ်ပြည်မှာငှက်ဖျားရောဂါပိုကင်းစင်သွားပြီလို့
မြန်မာနိုင်ငံရဲ့မတိမကျေနိုင်ငံရဲ့အခြေအနေတွေကြောင့်ဗီတိန်နိုင်ငံသားတွေအနေနဲ့မဖြစ်မနေခရီးစဉ်ကလွဲလို့မြန်မာနိုင်ငံကိုမသွားကြဘူးဂျီရီရှာနိုင်ငံသားရဲ့နဲ့တနတာဟာရဖွံ့ဖြိုးရေးရုံး FCDO ကဒီဇင်ဘာလ19ရက်နေ့ကအကြံပေးချက်ထုတ်မှန်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံအတွင်းလုံခြုံရေးအခြေအနေတွေဟာအစိုးမရပဲပနတ်နဲ့ပြစ်ခတ်မှုတွေပေါက်ကွဲမှုတွေပါဝင်အကြမ်း တယ်လို့ဖော်ပြထားပါတယ်။ အဲ့ဒီအထက်မှာမြန်မာနိုင်ငံမှာမတရားထိမ့်သိမ်းခံရတာဖမ်းဆီးခံရတာတွေဖြစ်နိုင်ကြောင်းနဲ့တကယ်လို့ပြည်ထောင်နိုင်ငံသားတဦးအနေနဲ့မြန်မာနိုင်ငံမှာအကူအညီလိုအပ်ရင်ဆက်သွယ်နိုင်မဲ့ပြည်တွင်းဖုန်းနံပါတ်တွေကိုလည်းပေးထားသလိုပြည်တွင်းဖုန်းကိုခေါ်ဆိုရမှာအနောက်ရှက်ရှိလာရင်နိုင်ငံတကာဖုန်းကိုခေါ်ဖို့လည်းဖုန်းနံပါတ်တွေပေးထားပါတယ်တကယ်တော့ဗီရှာတန်ယုံကပြီးခဲ့တဲ့ဧပြီလ29ရက်နေ့ကတည်းကသူတို့နိုင်ငံသားတွေမြန်မာနိုင်ငံကနေထွက်ခွာကြဖို့အကြံပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ပြည်စပ်ရုပ်ရှင်နဲ့ဒေဂီတာတခြင်းနယ်ပင်မှာထင်ရှားကျော်ကြားတဲ့ဘုကလေးတင့်အောင်ဟာအသက်တရာပြည့်ဖို့လာပိုင်းအလိုဒီဇင်ဘာလ16ရက်နေ့ည17နာရီအချိန်မှာလူကြီးယောဂာနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်။ဘုကလေးတင့်အောင်ကို AR တိုင်းဘုကလေးမြို့မှာ1922ခုနှစ်ဇွန်လ3ရက်နေ့မှာမွေးဖွားခဲ့ပြီးမွေးချင်း6ရောက်အနက်ဒုတိယမြောက်သားဖြစ်ပါတယ်။ညီဖြစ်သူဂီတာလူလင်မောင်ကိုကိုကားတော့စတုထမြောက်သားဖြစ်ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးမရခင်1940ပြည်လောက်မှာတခြင်းနေစရေးခဲ့ပြီးပြဇတ်ဆရာဒဂုံဆရာတင်ထံမှာတခြင်းရေးဇာညွန်ရေးဆရာဖြစ်ဝင်ရောက်လုပ်ကင်ခဲ့ပါတယ်ပြဇတ်နဲ့ပတ်သက်လို့သူ့ရဲ့ခံယူချက်ကို2019ခုနှစ်တုန်းကကမာယွတ်မီဒီယာနဲ့ Proud မြန်မာအစီအစဉ်နဲ့မေးမြန်းကမ်းမှာဘူကလေးတင်အောင်ကအခုလိုပြောဆိုသွားခဲ့ပါတယ
်ပြဇတ်သူရဲ့ပညာဟာလွယ်သလားလို့မေးပြမတန်ခဲ့တယ်ရှင်မမပြောနေတဲ့လူတယောက်ရဲ့အာယုံကိုပွဲကြည့်တဲ့လူထောင်နဲ့တောင်းနဲ့ချီပြီးတော့အာယုံနဲ့ဒီဥပတယောက်တည်းပြုံရောင်းဒီလူရဲ့မျက်လုံးအာယုံဝင်စားမှုကရှိနေပါလားဆိုတာသိတာနဲ့အမြတုံလို့ပါဒါကြောင့်အမှုပညာဆိုတာဟာအင်မတန်နတ်ကြီးပါလားလို့ပြောတယ
်လက်ပါနဲ့ဒီကနေ့အချိန်ထိဘုကလေးတင့်အောင်ရေးသားခဲ့တဲ့ပြဇတ်ရှိပြဇတ်တို့တခမ်းရပြဇတ်နဲ့တေးသုပ်ဖို့စုစုပေါင်း150နီးပါးရှိပါတယ်။သူကိုယ်တိုင်ဒါရိုက်တာအဖြစ်ရိုက်ကူးခဲ့တဲ့ရုပ်ရှင်ဇာတ်ကားတွေကတော့ငယ်ကျွမ်းဆွေ၊နော်ကူးမ၊မြတ်ချူတန်တို့ဖြစ်ပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံကိုတိုက်ခိုက်ခဲ့တဲ့ Rain အမည်ရှိတိုင်ဖွန်းမုန်တိုင်းဟာဒီနှစ်အတွင်းမုန်တိုင်းတွေထဲမှာအင်အားအပြင်းဆုံးဖြစ်ပြီးအလဲပိုင်းနဲ့တောင်ပိုင်းဒေသတွေမှာသေဆုံးသူ12ဦးရှိပြီးအပျက်အစီးတွေလည်းများပြားခဲ့ပါတယ်။အဲ့ဒီအထဲမှာမှကဘာလက်ခီးသွားတွေတွားရောက်လေပတ်ကြတဲ့စာရာဂွန်းကျွန်းလဲပါဝင်ပါတယ်မုံတိုင်းကြောင့်တပင်တွေအမြစ်ကကျွန်းလဲကုန်ပြီးလမ်းမီးတွင်တွေလည်းလဲကုန်ပါတယ်တိုင်ဖုံးမုံတိုင်းရိုင်းဟာပြီးခဲ့တဲ့ဂျာတာပလင်းနေ့ကကုန်းတွင်းပိုင်းကိုဝင်ရောက်မလာခင်အချိန်အထိတနာယီ120မိုင်နှုန်းတိုက်ခတ်ခဲ့ပါတယ်ဒီကနေ့စနေနေ့မှာဖိလစ်ပိုင်သမရဒူတာတေးအဲ့ဒီမုံတိုင်းတန်ခံရတဲ့နေရာတွေကိုတွားရောက်ပြီးပြစီမှုအတိုင်းအတာတွေကိုကြည့်ရှုစစ်ဆေးဖို့လာရောက်မှာဖြစ်ပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကုဇော်မိုးကျော်နဲ့ကုခမောင်စုံမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုအရင်ဆုံးတော့ဆက်သွယ်မေးမြန်းချက်တွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်အမေရိကန်ပြောင်စုအနေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုပုံမဖိအားပေးနိုင်ဖို့နဲ့ဒီမိုကရေစီလှုပ်ရှားမှုနဲ့ဒီမိုကရေစီအဖွဲ့အစည်းတွေကိုတရားဝင်ကူညီအားပေးနိုင်ဖို့လွှတ်တော်မှာလူကိုယ်တိုင်ဓာတ်ရိုက်တင်ပြခွင့်ရရှိစေမဲ့ဥပဒေပြင်ဆင်ချက်တရက်ကိုဒီဇင်ဘာလ15ရက်နေ့ကအထက်လွှတ်တော်မှာအတည်ပြုလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအရေးဆောင်ရွက်နေသူတွေရဲ့အမြင်သုံးသပ်ချက်တချို့ကိုစူးစီးပြီးကိုဇော်မိုးကျော်ကတင်ပြပေးထားပါတယ်
မြန်မာဒီမိုကရေစီအရေးကိုတရားဝင်ထိတိယောက်ယောက်ကူညီနိုင်ဖို့တိုးချက်ပြင်ဆင်လိုက်တဲ့မူကြမ်းတရက်ကိုအမေရိကန်အထက်လွှတ်တော်ကဒီဇင်ဘာလ15ရက်နေ့မှာအတည်ပြုလိုက်ပါတယ်။အမေရိကန်အထက်လွှတ်တော်အမတ်မစ်ချ်မက်ကော်နယ်ကဥဆောင်ပြီး NDAA လို့အတူကောခေါ်တဲ့အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးဥပဒေမှာပြင်ဆင်ပြဋ္ဌာန်းချက်တချို့ကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီဥပဒေဟာ1962ခုနှစ်ကတည်းကပြဋ္ဌာန်းထားတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အသုံးစရိတ်နဲ့ဆိုင်တဲ့ဥပဒေဖြစ်ပါတယ်။ဒီပြင်ဆင်မှုမူကြမ်းကိုသမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးရင်ဥပဒေဖြစ်လာမှာဖြစ်ပါတယ်။ဒီပြင်ဆင်ချက်အရမြန်မာစစ်ကောင်စီကိုပုံမထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့နဲ့မြန်မာစစ်အစိုးရကိုစန့်ကျင်နေတဲ့အဖွဲ့အစည်းတွေကိုတရားဝင်အသိအမှတ်ပြုကူညီနိုင်ဖို့အမေရိကန်အစိုးရထိပ်ပန်းအရာရှိတွေအနေနဲ့လွှတ်တော်မှာတင်သွင်းခွင့်ရမှာဖြစ်ပါတယ်။ဒီပြင်ဆင်ချက်ကိုအတည်ပြုလိုက်တာနဲ့ပတ်သက်ပြီးမြမအရေးကိုဒီဇိုင်းမတ်မတ်လိုက်ပါဆောင်ရွက်ပေးနေတဲ့ Campaign for a New Myanmar မြမပြည်သစ်အတွက်လှုပ်ရှားမှုအဖွဲ့နဲ့ မြန်မာပြည်အရေးပူးပေါင်းဆောင်ရွက်မှု American အဖွဲ့မှ Mike Heck ကအခုလိုပြောပါတယ်
One is Mitch McConnell worked with Democrats on it, so it's a first sort of show of bipartisanship in the Senate around this issue.
ပြီးခဲ့တဲ့နေ့ကပြင်ဆင်အတည်ပြုခဲ့တဲ့ဥပဒေမူကြမ်းအရကောင်းတဲ့အချက်ကတော့ American အစိုးရအနေနဲ့မြန်မာနိုင်ငံဆိုင်ရာလှုပ်ဆောင်မှုတွေမြန်မာနိုင်ငံနဲ့ပတ်သက်လို့လိုအပ်ချက်တွေကိုလွှတ်တော်မှာတင်ပြခွင့်ရမှာပါဒီလိုတင်ပြတာတွေကိုလွှတ်တော်ကစီစစ်ပြီး မြန်မာနိုင်ငံနဲ့ပတ်သက်လို့လှုပ်ဆောင်ရမှာတွေကိုပြတ်ထန်းညွှန်ကြားနိုင်မှာဖြစ်ပါတယ်နောက်တစ်ချက်ကတော့လွှတ်တော်မှာစာနယ်ရေးအစီရင်ခံတာမျိုးတွေမကပဲလူ့ကိုယ်တိုင်မှာအမေးဖြေလို့ထွက်ဆိုခွင့်ရမှာဖြစ်ပါတယ်ဒါအပြင် Mitch McConnell Republican ကောင်းဆောင်တဲ့အတူဒီမိုကရက်ပါတီနဲ့ပါပူးတွဲပြီးလှုပ်ဆောင်တာဖြစ်တဲ့အတွက်ပုံမအကောင်းလာပါတယ်ဒီပြင်ဆင်ပြတ်တမ်းချက်အတည်ပြုလိုက်တာနဲ့ပတ်သက်ပြီးချင်းအမျိုးသားအများစုပါဝင်တဲ့နောက်ထပ်မြန်မာအရေးဆောင်ရွက်နေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Peace and Justice Committee for Burma ငြိမ်းချမ်းရေးနဲ့တရားမျှတရေးကော်မတီရဲ့အတွင်းရေးမှူးဖြစ်တဲ့ကိုစလိုင်းဟင်နရီဘန်တီလျံကိုမေးကြည့်ပါတယ်။စနေတာ
Mitch McConnell ရုံးကနေပြီးတော့သူတို့ press release မှာတော့တော်တော်လေးအားရစရာကောင်းတယ်လို့ကျွန်တော်ပြောရမှာဖြစ်တယ်။အထူးသဖြင့်ဒီအာဏာသိမ်းစစ်အုပ်စုကို
အဲ့တော့ဒီအရာတွေကမြန်မာနိုင်ငံအတွက်အကျိုးတရားမှုအင်မတန်မှရှိမဲ့အရာတွေဖြစ်တယ်လို့ယုံကြည်ပါတယ်။ဒီလိုဥပဒေပြင်ဆင်ပြဋ္ဌာန်းလိုက်တဲ့အတွက်ပေါ့လေဒီမြန်မာဒီမိုကရေစီလှုပ်ရှားမှုအပေါ်မှာဘယ်လိုများအကျိုးတရားမှုတွေရှိမလဲခင်ဗျဘယ်လိုအကူအညီအထောက်အပံ့တွေဖြစ်လာနိုင်ပါလဲခင်ဗျအဲ့တော့အဓိကတော့ဒီလိုမျိုးဘီလ်တစ်ခုဖြစ်လာတယ်ဆိုရင်မြန်မာဒီမိုကရေစီအရေးမှာ
ဒါတွေမကသေးဘူးအဲ့လိုဖြစ်သွားတဲ့ခါမှာတကယ်လို့ဒီ bill ကို pass သွားလို့ကျွန်တော်တို့သမ္မတကြီး Joe Biden ကလက်မှတ်ထိုးလိုက်ပြီးဆိုရင်ပြောရမယ်ဆိုကျွန်တော် NUG အစိုးရအတွက်လည်းပဲမျှော်လင့်ချက်ကြီးကြီးတစ်ခုပေါ်လာမယ်လို့ယုံကြည်တယ်ကျွန်တော်တို့နိုင်ငံအတွက် democracy ရဖို့လမ်းမှာမိမတမအင်အားကြီးပြဖြစ်လာမယ်လို့ယုံကြည်ပါတယ
်ဒီပြင်ဆင်ပြဋ္ဌာန်းချက်အတည်ဖြစ်လာရင် American အစိုးရတာဝန်ရှိသူတွေအနေနဲ့မြမအရေးနဲ့ပတ်သက်ပြီးလွတ်တော်မှာတင်ပြပြီးမြမအရေးကိုတရားဝင်ဆောင်ရွက်ခွင့်ရလာမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအမေရိကန်ကာဝေးရေးဝန်ကြီးဌာနဗန္ဒာရေးဝန်ကြီးဌာနအစရှိတဲ့ဝန်ကြီးဌာနတွေကနေမြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်တင်တာတွေကိုလွတ်တော်မှာတင်ပြနိုင်မှာဖြစ်တယ်လို့မြမအရေးဆောင်ရွက်နေတဲ့ NUG အစိုးရအပါအဝင်ဆရာနာရှင်ကိုစတင်နေတဲ့အဖွဲ့အစည်းတွေကိုကူညီထောက်ပံ့ရမှာတရားဝင်လှုပ်ဆောင်လာနိုင်ဖို့အတွက်လွတ်တော်မှာလူကိုယ်တိုင်တင်သွင်းလျှောက်ထားနိုင်မှာဖြစ်ပါတယ
်။ကိုစုံမိုးကျော်မင်းမြန်းတင်ပြခဲ့တာပါခင်ဗျာ။မြန်မာပြည်တွင်းမှာရောဘယ်လိုအခြေအနေတွေဖြစ်နေပါသလဲကြည့်ရအောင်ပါ။မကွေးတိုင်းကံကောမြို့နယ်နှမ်းခါရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေပစ်ခတ်တာတွေပြုလုပ်နေပြီးကျေးရွာကိုပိတ်ဆို့ထားတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံကျေးရွာသားအများအပြားကလည်းထွက်ပြေးတင်းရှောင်နေရပြီးရွာထဲမှာပိတ်မိနေသူတွေလည်းရှိပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုခင်မောင်ဆုံးမင်းပြောပြပေးပါအောင်ဗျာ
မကွေးတိုင်းကံကောမြို့နယ်တဲကနှမ်းခါရွာကိုဒီဇင်ဘာလ18ရက်နေ့လယ်ပိုင်းကစစ်ကောင်စီကလေကြောင်းကနေပစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်ဒေသခံကျေးရွာခေါင်းဆောင်တွေအစည်းအဝေးပြုလုပ်နေချိန်စစ်ကောင်စီရဲ့ရဟယင်တွေရောက်ရှိလာပြီးပစ်ခတ်တာဖြစ်တယ်လို့ကျေးရွာသားတဦးကပြောပါတယ
်ဒီမှာကြီးဘဝတနာရေးတော်ကြီးပြောတယ်ဒီလိုရောရန်ကုန်နယ်မှာပြည်သူတွေကြီးလို့ဒီတော့ ਯਾਰ ਇਹ ਤੇ ਤੋਂ ਮੰਨ ਕੂ ਲਈ ਐ ਇਹ ਨੇ ਨੀ ਨੀ ਸੀ ਲੈਂਦੇ ਕਿ ਲੋ ਯਾਰ ਗੌਂ ਗੌਂ ਨੀ ਸੀ ਲਈ ਲੋ ਯਾਰ ਗੌਂ ਗੌਂ ਨੀ ਸੀ ਨੀ ਨਾ ਸੀ ਲੋ ਦੇ ਕਿ ਮਤ ਨੀ ਰੇਂ ਤਾਂ ਚਾਹ ਨੀ ਮਤ ਨੂੰ ਲਾ ਨੀ ਤੀ ਕਿਹਾ ਲੈ ਕਿ ਯਾਰ ਯੂ ਨਾ ਹੈ ਨਾ ਮੀ ਸੀ ਹੈ ਨੀ ਲਾ ਪੀ ਤਾਂ ਮਾ ਤੋਂ ਨੀ ਸੀ ਆ ਕਿ ਨੋ ਐ ਅਸੀ ਨੂੰ ਕਾ ਮਾ ਲੋ ਨੀ ਨੀ ਸੇ ਤੋ ਲਾ ਲਾ ਜੀ ਹੋਰ ਤੇ ਜੀ ਆ ਜਮਾ ਲੂ ਯਾਰ ਪੀ ਸੇ ਤਾਂ ਲੇ ਲੋ ਐ ਨਾ ਵੇ ਲੀ ਚਾਹ ਤੋ ਲਾ ਕੂ ਰੇ ਯਾਰ ਨੀ ਤੋ ਜੀ ਆ ਜਮਾ ਯਾਰ ਦੇ ਸੀ ਮਾ ਲੋ ਤੋ ਤਮੇ ਨੀ ਬੀ ਬੀ ਜੀ ਚਿੰਦ ਹੋ ਯਾ ਸੀ ကျွန်တော်တို့ဒီလိုမျိုးတွေပြောရတာဒီဆင်းနေလို့တော့လေကြားရ
ပြ။နှမ်းခါချေးရွာဟာကလေးမျိုးနဲ့ကံကောမျိုးဆက်သွယ်ထားတဲ့ကားလမ်းဘေးမှာအင်ဂျီ1000ကျော်နဲ့လူဦးရေ1000ကျော်ရှိတဲ့ချေးရွာကြီးတွေပါဖြစ်ပါတယ်။ပြစ်ခတ်မှုကြောင့်ဒေသခံချေးရွာသားတွေဟာထွက်ပြေးတိမ်းရှောင်နေရပြီးချေးရွာထဲမှာပိတ်မိနေသူတွေရှိတယ်လို့စစ်ကောင်စီတပ်တွေကချေးရွာကိုဝိုင်းထားတဲ့အတွက်ကယ်ထုတ်ဖို့လည်းအခက်အခဲရှိနေတယ်လို့ဒေသခံတဦးကပြောပါတယ်
။ဆက်ကြည့်နေလားဒီမှာပြစ်တာရွာတွေကပြစ်တယ်လား။တော်တော်ဒီလိုကိုဖြစ်ပြရတယ်ရောလေးရတယ်ဘာလို့မလို့ခွင့်ရပြတာဟောဝိုင်းနေတယ်ခုလုံးနေတယ်ဗျခုဖြစ်ပြနေရတယ်ကိုမလို့ရပြီးကိုဖြစ်ပြနေတယ်မသိနေတယ်တော့ဟ
ဟိုဘသူဒီမဲ့လို့ဘာကြီးတော့မသိရဘူးကြာဟိုဒီကျက်ကွာမလွယ်ဘူးကြီးနေတယ်လို့သူကနော်ဝမ်းသာလိုက်ကြာလို့မရ
အခုလိုလေချောင်းကပြစ်ကတ်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ရမှာတော့အချမ်းဖက်သမားခေါင်းဆောင်တချို့ပါဝင်တဲ့လူတရာလောက်အစည်းအဝေးလုပ်နေတာကိုမချေနှက်တဲ့ဒေသခံတချို့ရဲ့သတင်းပေးချက်အရဝင်ရောက်စီးနင်းရာမှာအပြန်အလှန်ပြစ်ကတ်တိုက်ခိုက်မှုတွေရှိခဲ့ကြောင်းနဲ့အချမ်းဖက်သမားတွေဘက်ကတေဆုံးသူ6ဦးရှိပြီးလက်နက်တချို့သိမ်းဆည်းရမိကြောင်းသတင်းထုတ်ပြန်ထားပါတယ်နန်းခါကြေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေမကြာခဏဆိုးသလိုတိုက်ပွဲတွေဖြစ်ပွားပြီးပြီးခဲ့တဲ့စက်တင်ဘာလ10ရက်နဲ့13ရက်နေ့တွေမှာလည်းစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းနေချိန်မှာနေအိမ်တွေကိုမီးရှို့တဲ့အတွက်အိမ်အလုံး90နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။နိုဝင်ဘာလကစလို့စစ်ကောင်စီတပ်တွေဟာစကိုင်းတိုင်းနဲ့မကွေးတိုင်းမှာနယ်မြေရှင်းလင်းရေးတွေပုံမလုံးဆောင်လာပြီးမကြာခဏဆိုးသလိုလေကြောင်းကနေရဟယင်တွေနဲ့ပစ်ကတ်တာတွေပြုလုပ်နေပါတယ်။လေချောင်းကနေပြစ်ကတ်တာကြောင့်ဒေသခံအရသားတွေလည်းတေဆုံးတာတွေရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖက်ဆင်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်နေဆက်ပြီးနားဆင်နေရပါဖြစ်ပါတယ်ခင်ဗျာစကိုင်းတိုင်းကနီမြို့နယ်အိုင်တောင်ကျေးရွာဘက်မှာစစ်ကောင်စီတပ်ကတောက်ကြနေညဘက်မှာလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်နေအိမ်တွေမီးလောင်မှုတချို့ရှိခဲ့တယ်လို့အိုင်တောင်ကျေးရွာအပါအဝင်ပတ်ဝန်းကျင်ရွာ9ရွာကဒေသခံတွေဟာညဘက်မှာပဲအဝင်ကိုစွန့်ခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်မြို့ကပေးပို့လာတဲ့သတင်းကိုတော့ဒေါခင်မျိုးသက်ပြောပြပေးမှာပါ
။ချင်းတွင်းမြေကြောင်အတိုင်းစုံစင်းလာတဲ့စစ်ကောင်စီစစ်ရဟန်းဟာအိုင်တောင်ကျေးရွာဘက်မှာညအိရန်နာရင်လက်နက်ကြီးတွေနဲ့ဥတီရမရှိတိုက်ခတ်နေတယ်လို့ဒေသခံတဦးကဇေဝေကိုပြောပါတယ
်။ဒီတစ်ခါကန်းကနေဒီမှာအီအုပ်စုကအီမောင်းနေပြောမှာပဲဆိုတော့လက်နက်ကြီးဒီအဲ့လိုကတော့ဆက်မပြောဘူးလက်ကိုကြည့်ရတယ်လို့အဆင်မပြေခဲ့ရတာ။ဆက်ပါပြီးတာပြည်လို့ဆိုတော့ဒီလိုဒီရောက်တော့လည်းလည်းဒီထူးတဲ့တန်းလေးလည်းဒီလက်ရှိရှိစီမြာအဲသူတို့ဒီမျိုးစုကလည်းရောအကိုဒီလိုလည်းလည်းကြီးနေတဲ့အဆင်ပြေလို့ဖုန်နေတာ။အဲညနေဒီ site တက်တဲ့အချိန်ကလည်းဒီမှာလည်းတာအခုဆက်လို့မျိုးဖုန်နေရတယ
်။ဒီတက်ခတ်မှုဟာစစ်ကောင်စီရဲ့စစ်ရရင်ကနေဖြစ်ပြီးဒေသခံကာဝေးတပ်ဖွဲ့တွေဘက်ကပြန်လည်ပစ်ခတ်တာမျိုးတော့မကြားရဘူးလို့လည်းပြောပါတယ်။အခုလိုပစ်ခတ်နေတဲ့အတွက်မီးလောင်ကျွမ်းမှုတွေဖြစ်နေပြီးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းချောင်နေရတယ်လို့လည်းပြောပါတယ
်။ဆက်ကပ်ဖြာကြီးကိုဆိုတာဖိုင်နယ်ရောက်တဲ့ခါမှာသူတို့ရာအိမ်ရနာရင်လည်းဒီရက်နဲ့ကြီးနေတဲ့ဆန်ချိုင်ရန်တန်းမှုမှလူတွေအိမ်ကြီးဒီတော့နော်ဆရာကြီးခွေးရတဲ့ရန်တန်းပစ်ခတ်ဒီပစ်ခတ်တဲ့ဒီကြီးနဲ့ကြီးရနေတာကြားရပြီလားကျွန်တော်ကြီးဒီနေ့ဒီဆွေးနောက်ဒီချက်ပေါ့ဒီအဲ့နောက်ကြီးရတယ်ဒီကကြီးရတယ်အားလုံးဟာဟိုအကုန်လုံးဟာပြေးလို့ရဘူးအကုန်လုံးကိုဟိုရှောင်းကြည့်ကြာသူကတော့ဒီစကောက်စီဘောနော်ဟိုစက်ကအနည်းတော့မှရှိနေတယ်ရုပ်စံနည်းတော့မှရှိနေတဲ့အဲကြီးရပေါင်းဒါ900လောက်ကအဲဒီဒေတာကကြည့်လို့ဒီအားလုံးဟာဒီဒီလက်နဲ့ကြည့်ကြည့်ဘောနော်စက်ကတည်းကဟိုပြေးလို့ရအာဒီကဟိုဒီဟိုကျွန်တော်တို့ဟိုအရှိကြောင်းပြီးတော့မှဒါပြည်ပြည်ရှားရပါတယ
်ဒီပြစ်ခတ်မှုကြောင့်တေဆုံးဒဏ်ရာရသူရှိမရှိတော့အခုထိမသိရသေးတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာသတင်းမထုတ်ပြန်သေးပါဘူးဒီဇင်ဘာလ23ရက်နေ့ကလည်းကဏီမြို့နယ်ချင်းတွင်းမြစ်ထဲမှာစစ်ကောင်စီရေရင်အုပ်စုဟာမဲတင်ရွာအနီးတောင်တင်နေချိန်မှာဒေသခံကာဝေးတပ်ဖွဲ့တွေနဲ့နှစ်ဖက်အပြန်အလှန်ပြစ်ခတ်တာတွေဖြစ်ပွားခဲ့ပါတယ်ချင်းတွင်းမြစ်ကြောင်းတစ်လျှောက်မကြခင်လတွေအတွင်းစစ်ရရင်တွေတွာလာတဲ့လမ်းကြောင်းမှာပြစ်ခတ်မှုတွေဖြစ်ပွားလေရှိပါတယ်။ပြစ်ခတ်မှုတွေဖြစ်ပြီးမှတော့စစ်ကောင်စီဘက်ကမြို့ဝင်မြို့ထွက်စစ်ဆေးတာတွေနဲ့မြို့ရင်းစစ်ဆေးမှုတွေလုပ်ပြီးလုံခြုံရေးတွေကိုပိုးပြီးတင်းကျပ်လာလေရှိတယ်လို့ဒေသခံတွေကပြောပါတယ
်။ကဏီမြို့နယ်ကပြစ်ခတ်မှုအခြေအနေတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ VOA ရထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံအဖြစ်နဲ့ပါပူးတွဲတင်ဆက်ပေးနေပါတယ်။VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့လိပ်စာမှာလာရောက်ကြည့်ရှုဖတ်ရှုနားဆင်နိုင်ပါတယ်။အခုတော့ဒီတိမ်မျိုးနယ်အတွင်း CRA နဲ့ CNF တို့တိုက်ပွဲဖြစ်ပွားတဲ့သတင်းကိုလည်းပြောပြချင်ပါတယ်။ချင်းပြည်နယ်တိရိမြို့အိန္ဒိယနယ်စပ်ကဂေါ်စင်းရွာဘက်မှာဇိုမီတော်လန်ရေးအဖွဲ့ CRA နဲ့ချင်းအမျိုးသားတပ်ဦး CNF တို့ကြားတောက်ကြနေမနဲ့အစောပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတွေထိခိုက်မှုရှိသလိုဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ပြောပါတယ်။တိရိမြို့နယ်အတွင်း CRA အဖွဲ့ကနေနေမည်စုမှုရေးလှုပ်လာသလိုချင်းတော်လန်ရေးတပ်ပေါင်းစုတရှိရာကိုနှောက်ယှက်တဲ့အတွက်တိုက်ပွဲဖြစ်ပွားရတာလို့ချင်းဒေသအရေးကိုလေ့လာသူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
အိန္ဒိယနိုင်ငံမဏိပူပြည်နယ်ဇက်မှအခြေစိုက်တဲ့ Zombi Revolutionary Army CIA အဖွဲ့နဲ့ချင်းမျိုးသားတပ်ဦး CNF တို့အကြားတောက်ကြနေမနဲ့တီးတိမ်နယ်ဇက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့တီးတိမ်ဒေသခံတူကပြောပါတယ်။အင
်းတဲ့နယ်ဆက်ပေါ့ဗျာ။ဟိုချင်းမင်းမလားမဟုတ်လို့ပြောတယ်။မနေ့တိုက်ပွဲလာတော့မှဆက်ပြီးမှပြန်လာရင်လောက်စင်ပြန်တာတာမှကြားရတယ်
။ဒီပြစ်ခတ်တိုက်ခိုက်မှုကနေနှစ်ဖက်ထိခိုက်မှုကိုတော့အတိမပြုနိုင်သေးပါဘူး။တိုက်ပွဲဖြစ်ပွားတဲ့တီးတိမ်မျိုးနယ်ဂေါ်စင်းရွာသားတွေထိခိုက်မှုရှိနေတယ်လို့ဂေါ်စင်းရွာသားသူကပြောပါတယ
်။အနည်းမနစ်၃နာရီတော့မှဖြစ်တယ်လေတင်းရွာမှာဆင်းနေနဲ့ပြစ်တာလည်းနဲ့ဆင်းနေနဲ့ဒီကရွာသားနဲ့ဝုလိုက်တာညာရတယ်လို့ပြောတယ်အဲ့ဒါရွာသားနဲ့ဝုချီတယ်အဲ့ဒါတိရင်ပူပူများတယ်လို့ပြောတယ်။အခုဂေါ်စင်းရွာမှာတယောက်မှမရှိတော့အကုန်လုံးထွက်ပြေးကုန်ပြီလို့ပြောတယ
်။ဂေါ်စင်းကျေးရွာဟာတိရင်မျိုးကနေမိုင်၃၀လောက်ဝေးပြီးအိန္ဒိယမြန်မာနယ်စပ်ဘက်မှတည်ရှိတဲ့ကျေးရွာတွေပါဖြစ်ပါတယ်။Zombie Revolutionary Army အဖွဲ့နဲ့ချင်းမျိုးသားတပ်ဦး CNF အဖွဲ့တို့ဟာအရင်ကစစ်ရေးပဋိပက္ခဖြစ်တာမရှိပေမဲ့အခုပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားလာတာပါနှစ်ဖက်တိုက်ပွဲဖြစ်ရတဲ့အကြောင်းကိုတော့ချင်းနိုင်ငံရဲ့လေးလာသူကိုထောင်ကအခုလိုတုံ့တက်ပါတယ
် CNF နဲ့စစ်သားတွေကတော့ဘယ်လိုမျိုးပဋိပက္ခဖြစ်ခဲ့တာမျိုးတော့မရှိခဲ့ဘူးပေါ့နော် CNF ကတိတိမကစစ်ကောင်စစ်တပ်ကိုသွားပစ်တာပဲဒါလည်းတော့ဒီစစ်ကောင်စစ်တပ်ကမြို့ပစ်ကိုလို့ CNF ပါလဲစစ်သားတွေကိုစော်ချက်လိုက်တယ်ဆိုတော့ပုံစံမျိုးလည်းကြားရတာပေါ့နော်အခုတိတိနေထဲမှာကစစ်တပ်တွေကအခုခြေကုပ်ယူလာပြီးတော့ဒီလှုပ်ရှားလာတာဒီအဲ့ဒီတိတိနေမှာရှိတဲ့စစ်သားနာရှိနေစနစ်ကိုခုခံတော်လာနေရဲ့ဒီတခါဒီတုကကွေးတက်တယ်စစ်တပ်တွေကသူတို့ရဲ့တပ်စခန်းကြီးဖျက်ဆီးတာတိမ့်ပိုက်တာကြီးအရင်တော့တုံးလေးချိန်လောက်သူတို့လှုပ်ခဲ့ပြီးပြီပေါ့နော်အဲ့လိုလှုပ်ခဲ့တဲ့အတွက်ကြောင့်လို့လဲဒါချင်းတော်လိုင်းတပ်ပေါင်းစုလို့ခေါ်တဲ့ဒီချင်းလန်ဂျွိုင်းဒီဖန့်ဖော့စ်ကနေသူတို့သုတ်ပြစ်ကြီးတက်ထုတ်ပြီးတော့ဒီတိတခါသူတို့ကွက်တယ်ကန့်ကွက်တဲ့အပြင်ကိုလူတွေအားလုံးပြန်ပြီးတော့တိုက်ထုတ်မယ်ဆိုပြီးတော့အဲ့လောက်ချီကိုထုတ်ပြန်ချက်ထုတ်ခဲ့တာကြီးချီနေရအဲ့ဒီနောက်ပိုင်းကနေတေးမာလာ
ပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့က PDF ဇိုလန်ခေါင်းဆောင်တူဖြစ်တဲ့ဖူးစင်ရှင်ချမ်ကို CIA အဖွဲ့ကနေစစ်ဆေးခေါ်ယူရမှာတိုက်စုံမှုဖြစ်ခဲ့ပြီးနောက်ပိုင်းနှစ်ဖက်အဖွဲ့အကြားငြေလည်မှုတွေရှိလာခဲ့ပါတယ် PDF ဇိုလန်ခေါင်းဆောင်တူလှုပ်ကြံခံရမှုအပေါ်အပြင်းထန်ကန့်ကွက်ရှုတ်ချကြောင်းချင်းပြည်နယ်ပူးတဲ့ကာကွယ်ကော်မတီ CJDC ကနေဒီဇင်ဘာ17ရက်နေ့မှာထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပွားတဲ့ကိစ္စနဲ့ပတ်သက်ပြီး VRA အဖွဲ့နဲ့ချင်းမျိုးသားတပ်မတော်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဇိုမီတော်လိုင်းရဲ့တပ်မတော် VRA ကို1998ခုနှစ်မှာဖွဲ့စည်းခဲ့တဲ့ဇိုမီတော်လိုင်းရဲ့တပ်ဖွဲ့ဖြစ်ပြီးအိန္ဒိယနိုင်ငံမဏိပူပြည်နယ်မှာအခြေပြုနေပါတယ်။ပြီးခဲ့တဲ့ရက်တွေကလည်းပလောဝမြို့နယ်စမီးမျိုးဘက်မှာလည်းအမည်မသိလက်နက်ကင်အဖွဲ့ကနေဆိုနီကနောင်ကြေးရသားတွေကိုဖမ်းဆီးတပ်ဖြတ်ခဲ့လို့စမီးဒေသခံတို့ကပြောပါတယ
်ဒီလမင်းညာ6နာရီဝန်းကျင်မှာဆိုနီကနောင်ရောကလူ6ယောက်ကိုဒီထုတ်ကတ်ဆိုတာတော့အတီကြီးလို့တော့မရဘူးအရေးတာပြည်သူ6ယောက်ကိုတက်ပြလိုက်တယ်ညနေ6နာရီဝန်းကျင်လောက်မှာသူတို့ကတနက်နေ့4ယောက်ဝင်ဒီမှာအဒီလူ9ယောက်ကိုခေါ်တော့တယ်6ယောက်ကတော့အဒီမှာတက်တယ်တယောက်ကတော့တတိပြန်ရလာလို့သူကတတိချင်းယုံမှာပဲအခုသူကတတိပြန်ရလာတယ
်ရွာသားတွေကိုတက်ထားတဲ့အဖွဲဆိုတာဘယ်အဖွဲလို့မသိရသေးပါဘူးပြီးခဲ့တဲ့အင်္ဂါနေ့မှာစမီးမြို့တီကုန်းကျေးရွာကမှဒေသခံ CDF အဖွဲ့ဝင်တွေရောက်လာမဲ့တဲ့ရင်စစ်ကောင်စီတပ်ဖွဲ့ကနေတနက်ဖြစ်ပေါက်မှုတွေလှုပ်ဆောင်နေတယ်လို့ဒေသခံတူကပြောပါတယ်။အလားတူပဲမင်းသက်မြို့နယ်မှာ CDF မင်းသက်ရော PDF ဖူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့ဟာဒီဇင်ဘာ15ရက်နေ့မှာတိုက်ပွဲထပ်မံဖြစ်ပွားပြီးနှစ်ဖက်စစ်ရေးအခြေအနေတင်းမာနေတယ်လို့ CDF မင်းသက်ကတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြီးစုကြရမှာပါလူလူမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြီးစုခြင်းနဲ့ဆိုရင် Judo 70B Asia Bin Juru channel 103 တမောင်ဟုတ် Timecom 6တို့လို channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျို့ရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။မင်္ဂလာနံနက်ခင်းပြကြပါသည်ခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32 kHz 9335 line meter 49 kHz 6153ညကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့သုတဆွန်လင်း American တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေမထုတ်လွှင့်ခင်မှာအမျိုးသမီးအစီအစဉ်ကိုပထမဦးဆုံးတင်ဆက်ပေးမှာဖြစ်ပါတယ်။အခက်ခဲတွေကြာပညာရေးအခွင့်အလမ်းအတွက်ကုညီဖန်တီးပေးသူတယောက်အကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာဓာတ်တင်မုံလို့ခေါ်ကြတဲ့ကျောင်းပညာရေးတင်ထောက်ကူပစ္စည်းကိုပထမဦးဆုံးစတင်မေးဆက်ပေးခဲ့သူမလှလဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကပြောပြထားပါတယ်ဗျာ
လာပါရှင့်မလလဝင်ရေအခုလိုအချိန်ပေးရကျေးဇူးများကြီးတင်ပါတယ
်ဟုတ်ပြီပ
ါဟုတ်ကဲ့ပါဆိုတော့အဓိကကတော့လေဟိုမြန်မာနိုင်ငံလက်ရှိအခြေအနေနဲ့ဒီပညာရေးအပေါ်တက်ရောက်မှုတွေကိုတွေးနေချင်တာပါဆိုတော့လက်ရှိမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါဒီအာဏာသိမ်းမှုရောပိုဖြစ်တတ်ပြီးရောဒီတိုင်းထဲမှာစုံရတဲ့အခါကျတော့ဒီစာတင်သားအရွယ်ကလေးတွေအတော်များများဒီကျောင်းကိုမသွားနိုင်တော့တဲ့အခြေအနေတွေဖြစ်လာပါတယ်တချို့ဆိုလို့ရှိရင်ဒါမိသားစုလိုက်ဟိုလက်နက်ကင်ပြပခါရီချာမှာပြီးလွားနေရတဲ့တွေလည်းရှိတယ်။နောက်ကိုဗစ်ကမှလို့မိသားစုဆုံးရှုံးရတဲ့တွေလည်းရှိတယ်။ဆိုတော့တချို့ကအိမ်မှာအခုလိုအချိန်မျိုးမှာအွန်လိုင်းကနေပြီးတော့စာသင်နိုင်တယ်ဆိုပေမဲ့လည်းဟိုအကန့်အသတ်တရားလည်းဒီချိန်မှာအများကြီးရှိနေတာပေါ့နော်။ဆိုရဲခါရှာတော့ဒီလက်ရှိအခြေအနေကဒီအခုမျိုးဆက်ကလင်းငယ်ရဲ့ပညာရေးမှာဘယ်လောက်ထိမြန်ဆုံးရှုံးနေတာမျိုးတွေဖြစ်နိုင်တယ်လို့ထင်ပါလဲရှင
်။ဟုတ်ကဲ့လက်ရှိကတော့ကျွန်တော်တို့20K12 ပေါ့နော် kindergarten ကနေပြီးတော့အထူးကံပညာစက်တာမှာဆိုရင်ကျောင်းသားဥယျာဉ်က17တန်းလောက်ရှိတော့လေနှစ်နာတော့တော့နှစ်နှစ်ရှိပြီပေါ့နော်ကျွန်တော်ကအခုအဝေးရောက်နေတော့ဒီနိုင်ငံတကာရဲ့ဒီပညာရေးဆွေးနွေးပွဲတွေမှာဝင်ပြီးတော့နားထောင်တဲ့အခါမှာသူတို့တွေကဒီ covid ကြောင့်နှစ်နာတော့တဲ့နှစ်နာမှုကိုတော်တော်လေးကိုကြည်ကြဲလောင်လောင်ဆွေးနွေးနေကြတယ်ကျွန်တော်တို့က covid ရောမဟုတ်ခုပါထပ်ပြီးတော့ဒီစစ်အာဏာသိမ်းတော့တဲ့ဟာမှာပါထပ်ပြီးတော့ခံစားရတော့ကလေးတွေက covid အပြင်ထပ်ပြီးတော့နှစ်နာဆုံးရှုံးရအောင်ပေါ့နော်ဒီနှစ်ပိုင်းခွဲကြည့်မယ်ဆိုရင်ကျွန်တော်တို့အခြေခံပညာမှာဟိုမူလတဲ့အလေတန်းနဲ့အထက်တန်းပေါ့နော်မူလတဲ့အလေတန်းကတော့အခုချိန်မှာဟိုတော်တော်ဟိုအိမ်ကနေပဲကော့ကိုမိဘတွေကနေအစင်းလင်းနိုင်တယ်အထက်တန်းကျတော့လေဒုက္ခတော်တော်ရောက်တာပေါ့တချို့ဆိုလဲဟိုနိုင်ငံဆောင်တတ်တဲ့ plan တွေပါတွေရှိရဆိုရင်လေအခုချိန်ကတော်တော်ကိုခက်ခဲဖြစ်တဲ့ကာလပေါ့အဲ့တော့ကျွန်တော်ကတော့ဒီနေ့စကားပြောတဲ့အခါမှာနှစ်ပိုင်းလေးခွဲပြီးတော့ပြောချင်တယ်ပေါ့မူလတိုင်းလေတိုင်းပိုင်းရဲ့နောက်အထက်တန်းပိုင်းရဲ့အခုချိန်မှာအိမ်မနေနဲ့ဘာတွေလုပ်လို့ရလဲနောက်ပြီးတော့ကျွန်တော်တို့ဒီနေ့အခက်အခဲတိုင်းမှာတော့ဟိုခွင့်ရရှိတတ်တယ်ပေါ့နော်အဲ့တော့ဒီအခက်အခဲကိုကျော်လွန်တဲ့အခါမှာကျွန်တော်တို့ခွင့်ရထိမြင်အောင်ကြည့်ကြည့်မယ်ဆိုရင်အခက်အခဲကိုကျော်လွန်ဖို့အတွက်ခွန်အားများရမလားပေါ့နော်ကျွန်တော်လည်းအဲ့လိုမျိုးလေးဟိုစဉ်းစားလေးရှိပါတယ်ဟုတ်
ဟုတ်ကဲ့ပါဒီအုပ်ဒီလိုအခုလက်ရှိအခြေအနေကဒီလက်ရှိမျိုးဆက်လူငယ်ရေးအတွက်ကလေးငယ်တွေအတွက်ဘယ်လောက်ဒီမျက်နှာမှုဖြစ်စေတယ်လဲဆိုတာအပြင်ကိုနောက်အမျိုးသမီးတွေပေါ့အထူးသဖြင့်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒါအမျိုးသမီးတွေဆိုတာပညာရေးမှာအများအားနောက်ကျကြံလေးရှိတဲ့သူတွေပါဆိုတော့အခုလိုလက်ရှိအခြေအနေမျိုးမှာရောအမျိုးသမီးတွေအကြက်ဒီပညာရေးအရာပေါ့နော်ဘယ်လိုတက်ရောက်မှုတွေဖြစ်စေနိုင်လို့ထင်ပါလဲ
ဟုတ်ကဲ့အမျိုးသမီးရောအမျိုးသားရောပေါ့နော်ကျွန်တော်တို့နိုင်ငံရောဒီအိန္ဒိယနိုင်ငံဟိုအိန္ဒိယရောနေပေါ်တို့ထက်ဆိုင်တော့ဟိုမိန်းကလေးမို့လို့ပညာသင်ခွင့်မရှိဘူးဆိုတဲ့ဟာမျိုးတွေမရှိဘူးပေါ့နော်တို့တန်းတူနေပါခွင့်ရရတယ်ဒါပေမဲ့ဒီစစ်ဖြစ်လာတဲ့အတွက်ကြောင့်ပို့ပြီးတော့မိဘတွေမှာတားလေးဆိုရင်တော့ဟိုနည်းနည်းပို့ပြီးတော့စိတ်ချလက်ချနဲ့ဟိုပါပေါ့နော်ရဲရဲတယ်သူပို့ပညာသင်ဖို့ရာခွင့်လန်းပို့များနိုင်တယ်ဒါပေမဲ့တမီးမိန်းကလေးဆိုရင်တော့တမီးရဲ့အိမ်မှာပဲနေပါဆိုတော့ဟိုပါမျိုးပို့များလာနိုင်တယ်ပေါ့နော်အဲ့တော့မိန်းကလေးဖြစ်လာတဲ့အတွက်ကျွန်တော်ပုံမှန်ဟိုနိုင်ငံရဲ့ချင်းချင်းမှုရတော့စနစ်တကျဟိုခွဲခြားထားတ ก็ไม่ใช่เป็นแม่กูหลงมีอาชีพนี่วันนั้นเสียใจอาชีพนี้ชอบโอ้เมื่อกี้เรียนมาเราปูวิโรคุยเนี่ยป่าเราถ้าใช่ไหนมาเลยที่กาลามาเลยรอเลี้ยงใช่ไหมเนี่ยแต่ไม่ออนไลน์ก็เวลีลาไม่สวยเนาะเมื่อกี้อยากจะเลยโอ้ชอบวิโรคุยเนี่ยตัวเราแต่ไม่ใช่ไหนมาเราถึงมาเลยเหรอเอ็งมันเนี่ยเลยตัวเอ็งบ่ายบ่ายอะไรกูรอ ปูวิโรลูกหลายอะไรเทมารอตมีเมฆลีปุ่มยามเนาะเออมีพี่ยามยาตัวพี่ตายเขาจะเลี้ยงสวยอะปูวิโรชันส์ไปเลยสิเลยปูชันส์ไปเลยเอ็งลูกก็อยากจะเลี้ยงลูกสาวตั้งมาลูกสวยหามอยู่แต่ไม่กูคิดแต่มีอะไรก็รอตายเขาจะเลี้ยงยังไงเลยอะตั้งไปหลายหามอยู่สวยเนาะตมีเมฆลีเลยตายเนี่ยดูชันส์ไปอยู่สาลีลาคุณพี่แม่สวยเนาะปูเก่าเมาเนาะเอ็งมาเนี่ยลูกตมีลูกปูลูกสวยหามอยู่เท่าไหร่
สุดท้ายมาแล้วเราเว้นสูตรเฉยเลยดามีมาในงานบ้านที่จัดเต็มบ่งลูกนั่นเลยที่ชาเลยที่ท่ากูพิสิบเนาะทราบไปว่าไม่สับปีกันเลยทุกเช้าเนี่ยมาปีนี้ผู้พิจารณาเอาใจชื่อแรงงานนี้พิโรมาสาวยันดีเลยทุกเช้าเลยเช็ดสโลอากูรู้ดีแล้วสิเนี่ยมาในงานแล้วสิพี่นี่เจนิมิวบ่เนาะจะไปจ้างมือลูกจ้างมือตัวไหนเนี่ยเจนิมิวน่าอุ้งจะไปจ้างมือลูกอุ้งจะเจอพี่นี่เจนิมิวมา ที่มาแล้วเราเว้นดูดูที่เราปีนี้ช่วยเนาะสามยันนี่เลยดูดีอันนี้เนี่ยก็อยู่ถ้าวิญญาณที่การลุกสาวปีไหนไปเลยที่กุ้งเชื่อมาที่คลิปปีนี้เป็นจ้าบุษชีเนี่ยบ่เนาะถ้าเราลุกไปบุยจีบาร์
โอเคจนเราที่เจ้าหน้าเราในปลายตัวเราเนาะปลายเราเข้าไม่แอปที่พันธุ์ที่วิ่งหายแต่ปลายเราเจ้าหน้าหายว่าเนาะมุ่งเชื่อมาเราเจ้าหน้าหายว่าจนเราติดอยู่อุตสาห์มาปีเราโอ้เวชนั้นลุชินเอาเวลุยอะไรแต่ไม่ได้อยู่จ้องยาเลยมันนี่เราแต่ไม่ไปพูดลูกหลานเลยส่วนจนเราที่เข้าไม่ไปแอปที่พูดลูกหลานเนี่ยเราจูซาร์เลยเจ้าหน้าพูดอยู่ส่วนเจ้าหน้ากูไปรู้กางซงสมาร์ทสตูดิโอเนาะสมาร์ทแลนด์อัพที่เราเราไปยามเลยส่วนหาเวชนั้นแต่ နေ့စဉ် schedule နဲ့ပြင်ရတဲ့ဟာတွေမရှိတော့ဘူးဆိုတော့တို့ကိုပို့ပြီးတော့ support လုပ်ပေးနိုင်ဖို့အိမ်မှာမိဘတွေနဲ့မိသားစုပဲရှိတယ်။အဲ့တော့မိသားစုကို support လုပ်ဖို့ကကျွန်တော်စဉ်းစားရတော့ကျွန်တော်ဒီ landing video တွေအများကြီးလုပ်ဖြစ်တယ်။ landing ကျွန်တော်တို့ရဲ့ဒီ detinmon Facebook page ပဲဖြစ်ဖြစ် 360 ရဲ့ Facebook page ပဲဖြစ်ဖြစ်တော့ကြည့်မယ်ဆိုရင်တွေ့နိုင်တယ်။ landing video တွေကမိဘတွေကိုဆရာတွေအနေနဲ့ကျွန်တော်တို့ဖြစ်အောင် train ပေးလိုက်တဲ့သဘောပေါ့နော်။တကယ်တော့ကိုယ်တိုင်လိုက်တင်ဖို့လိုချင်မှလိုမယ်။ဒါပေမဲ့မိဘတွေကဒီဟာလေးသိထားမယ်ဆိုရင်အိမ်မှာသားသမီးတွေခြာလို့တဲ့အခါမှာထောက်ပံ့ဖြစ်အောင်ဆိုပြီးတော့ဒါတွေကတော့ကျွန်တော်အသက်ထပ်လုပ်ဖြစ်တဲ့ဟာပေါ့နော်။ကျွန်တော်တို့ရဲ့ future ချက်ဆိုရင်လည်းကျွန်တော်တို့ဒါဒီကာလကြောင့်ရောနောက်ပြီးတော့နိုင်ငံအခြေအနေကြောင့်အခုဆိုလေ internet ဖို့တွေဈေးတက်လာတယ်လေ။ဈေးတက်လာတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ online ကနေ streaming ကြည့်ရဲ့ app တွေဆိုရင်ဒါမိဘတွေအတွက်နှစ်ခါကုန်တယ်ပေါ့နှစ်ခါကုန်ကြမှာဆိုလို့ကျွန်တော်တို့ app ဆိုရင်တော့ download လုပ်ပြီး offline သုံးလို့ရတယ်အဲ့တော့ဟိုကိုကဒီ internet ဖို့လဲခြွေတာရောက်တယ်ကလေးကလည်းတော့လျှောက်ဟိုတင်ပေးနိုင်တဲ့အနေအထားမျိုးပေါ့နော်ကျွန်တော်တို့ဒါမျိုးတွေဟိုပို့ပြီးတော့စူးစမ်းလာပေးပါတယ်ဟုတ်
ပြီးခဲ့တဲ့ဆယ်နှစ်တာကာလလောက်အတွင်းမှာပေါ့နော်ပညာရေးတိုင်းဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေအကျော်လေးရှိခဲ့ပါတယ်။ဒါပေမဲ့ဒီနောက်ကိုဗစ်ဖြစ်တဲ့ကိုဗစ်နောက်ပိုင်းကိုမှမှဒီဆက်အာနာသိမ်းမှုဖြစ်ပြီးနောက်ပိုင်းမှာတော့အခြေအနေကအတော်လေးပြောင်းသွားတာတွေ့ရပါတယ်။ဆိုတော့ဒီလိုအခြေအနေပြောင်းသွားတဲ့အောက်မှာရောမလလဝင်းဒိုးလိုဒီဆောင်ရွက်နေတဲ့သူတွေအတွက်ရောအခက်အခဲတွေကြုံရတာရှိပါလား။
ဟုတ်ကဲ့အခက်အခဲတွေကတော့အများကြီးရှိပါတယ်။ကျွန်တော်တို့ဆိုရင်ဒီ NESP ပေါ့နော် National Strategic Planning နဲ့အတူကျွန်တော်တို့လိုက်ပြောင်းနေတဲ့သင်ရိုးတွေကို digitize လုပ်တဲ့ကိစ္စတွေဆိုရင် network မှာပဲခါဆက်ပြတ်သွားတယ်ပေါ့နော်ခါဆက်ပြတ်သွားတယ်လောက်ရတာ၊ခြံရတာတွေဆိုလဲတော်တော်လေးကိုခေရင်သွားတယ်နောက်တစ်ခုကကျွန်တော်တို့အတန်တွေပေါ့မိသားစုတွေရဲ့မိဘတွေအတန်တွေကိုလည်းကျွန်တော်တို့ကြားကျင်တယ်ဘေးဟာတွေဆိုအဆင်ပြေရယ်ဘေးဟာတွေဆိုပို့ပြီးတော့လုပ်ချင်ပါတယ်ဆိုတဲ့အတန်မျိုးတွေပေါ့နော်အဲ့ဒါတွေကကျွန်တော်တို့ပို့ပြီးကုနိုင်တယ်အခုလိုကာလမှာတော့တော်တော်လေးကိုခေရင်သွားတဲ့အနေထားပေါ့နော်ကျွန်တော်တို့ကတော့အခုချိန်မှာ360ရဲ့ company ကိုငွေကြေးထက်ပေါ့နော်ငွေကြေးကတော့ကျွန်တော်အခုချိန်မှာမမျောလင်းတော့ဘူးမြန်မာပြည်တော်ကဘာကူညီရမလဲပညာရေးနဲ့ပတ်သက်လို့တက်နိုင်ဆုံးကူညီဖို့ပဲကျွန်တော်တို့စဉ်းစားတော့တယ်ပေါ့နော်ကျွန်တော်တို့ဒီကုမ္ပဏီရဲ့ရှေ့လျှောက်ဆက်သွားဖို့ဟာတော့ကျွန်တော်တို့ဒီနိုင်ငံသားအခုဆိုလေဒါကျွန်တော်တို့နိုင်ငံသားစင်ကာပူတို့အမေရိကတို့မှာဒီ product တွေရောင်းဖို့အဒီကနေပြန်ဆန်ရှာပြီးမှပြီးတော့ဘယ်လိုပြန်ပြီးတော့ support လုပ်အောင်လဲဆိုတဲ့ဟာပဲအဓိကဟိုဟာရှာတော့တယ်ပေါ့နော်မြန်မာပြည်ထဲမှာရောင်းဖို့မြန်မာပြည်ထဲမှာလုပ်ဖို့ထဲမြန်မာပြည်ရဲ့ပညာရေးကိုနောက်ကွယ်ကနေဘယ်လို support လုပ်အောင်လဲဆိုတဲ့ဟာကိုပဲအဓိကပေါ့နော်ကျွန်တော်တို့ strategyပြောင်းလိုက်ရတယ်ပေါ့အနေထားကုမ္ပဏီရဲ့ direction လဲ shift လုပ်လိုက်ရတော့ဘူးမဖြစ်မနေဘူးဟုတ
်လလဝင်ပြောတာရေနားထောင်ရနေဆိုရင်တော့အခက်အခဲရှိပြီမယ်လေမလလဝင်ကတော့ဒါရှေ့ဆက်ဒီအပေါ်မှာအားဆိုင်ပြီးတော့လုပ်နေတယ်လို့လည်းနားလဲပါတယ်ဆိုတော့မြန်မာပညာရေးနဲ့ပတ်သက်လို့ပေါ့နော်ကိုယ့်ရဲ့ညွန်မှန်းချက်ကတော့ခုချိန်ပါအချက်တည်းဖြစ်တော့တချို့ဆိုစိတ်ကြကြတယ်လေအဲဟိုမလလဝင်အနေနဲ့ရောဒီမြန်မာပညာရေးရှေ့အနာဂတ်အတွက်ပေါ့နော်ဘယ်လိုများညွန်မှန်းချက်ထားပါလဲအဲ့ဒီတော့ဘာတွေလုပ်သွားမှာလဲ
ဟုတ်ကျွန်တော်အမြဲတမ်းအဲ့ထရစ်ဖြစ်နေတာဒီတစ်နှစ်တစ်ကြိမ်တိုင်နိုင်ဖို့အမှတ်ကောင်းကောင်းရဖို့ဂုံလူတွေအများကြီးရဖို့အဲ့ဒီမှာပဲစနစ်မှာပဲကျွန်တော်တို့ဒါညက်နေခဲ့တယ်ဘောနော်ဒါပေမဲ့အခုချိန်မှာကျတော့နှစ်နှစ်လဲကြောင်းကနှစ်နာလဲရပြီနောက်ပြီးတော့လဲအဲ့ထနေ့တန်းအောင်မှုအသက်ရှင်မှုဟာပိုရှိကြီးနေဘောနော်အဲ့ဒီချိန်ထဲမှာပဲပညာသင်နိုင်တဲ့အခွင့်အရေးလေးများရှိပြ active learner one no no jaja tin ja de active learner ri phit la nai ne yin naw ro jnaw ro mi ba ri sia ri ya u saung ga de mu chein ma ro tru ko tru u saung khain ne ho khwin yi ti ya ya la de lo tin ne ai lo lo pho ai nga mi ta su ga ro thop pan pe nai kaung so mo no thop pan pe pu so ta cha ro mho paw ai ma tru twa paw man sa lout de chein li bo ho jnaw ro ခုနနိုင်ရနေရှင်းနိုင်သူစာလုပ်တယ်နေ့လေတနိုင်ရနေနိုင်စာလုပ်အဲ့လိုပုံမှန်ချိန်လေးစကေဂျူးလေးထားပြီးတော့အဲ့ချိန်ကျရင်အင်ကတမိဆိုလဲတမိမခိုင်းနဲ့သူစာလုပ်တဲ့အချိန်မှာပေါ့ပန်ပို့ပြီးရအောင်လို့ပေါ့နော်ဒါဆိုရင်တော့ကျွန်တော်ထင်တယ်ကျောင်းသားပုံပြူစနစ်ကိုစနစ်ရဲ့နိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်တွန်းပို့လိုက်လို့ကျွန်တော်တို့နိုင်ငံကမျက်ထွက်သွားတဲ့တည်ရဖြစ်နိုင်တ
ါတယ
်မကင်ဗျူတွေရဲ့မြို့သမီးကဏ္ဍကိုနားဆင်ကြရပြီးမှတော့ကိုအောင်တင်ဆက်မဲ့တုဒ္ဒဆုံလင်အမေရိကန်တကွင်အစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ
မျိုးရသမရှိရမန်ဟတ်တန်ရက်ကနေတိတ်ငွေလာတဲ့အမေရိကအရှိဘက်ကန်ယူရန်အနီးကတစ်ဆက်တိုက်ကလေးမှာသမရထောမတ်စ်ဂျက်ဖာဆင်ရဲ့မျိုးဆက်တူနေထိုင်ပါတယ
် I'm a sixth great grandson
ဒါပေမဲ့သူကသမရဂျက်ဖာဆင်ရဲ့မျိုးဆက်ဖြစ်တယ်ဆိုတာကိုတော့ထောက်ဖို့ပြောဖို့တော်တော်စိတ်မသက်မသာဖြစ်ရတယ်လို့ဆိုပါတယ်လူရှန်ထရက်စကော့က
I would come home and say, "We're studying Thomas Jefferson in American history." My mother would say, "Don't you dare raise your hand."
အင်ကိုရောက်တဲ့အခါမှာဒီနေ့ Thomas Jefferson နဲ့ American သမိုင်းအကြောင်းသင်ရတယ်လို့ပြောတဲ့အခါအမေက"ဒါမင်းက Thomas Jefferson ရဲ့မြစ်ဆိုတာဘယ်သူ့ကိုမှမပြောရဘူး။အတန်းတည်းကတခြားကလေးတွေထက်မင်းကဘာမှပိုသားမနေပါဘူး"ဆိုပြီးပြောပါတယ်
တတိယမြောက်အမေရိကန်သမ္မတ Thomas Jefferson ရုပ်တုကိုမြို့တော်ခန်းမမှာဆက်ထားဖို့မထားဖို့နဲ့ပတ်သက်ပြီးတော့နယူးယောက်မြို့တော်ဝန်ရုံးမှအကြိမ်နဲ့ဆွေးနွေးခဲ့ကြစဉ်မှာအဖွဲ့ဝင်တချို့က Truss Scott ကိုအကြိမ်ကြိမ်ဆက်သွယ်ပြီးတော့တိုင်ပင်ခဲ့ပါတယ်။အဲဒီနောက်တော့ရုပ်တုကိုနယူးယောက်သမိုင်းပြတဲ့အခန်းမမှာပထမထရှိမှာဖြစ်ပြီးနောင်ကျရင်တော့စာဖတ်ခန်းမအတွင်ပြောင်းရွှေ့ထားမယ်ဆိုပြီးတော့ဆုံးဖြတ်ခဲ့ကြပါတယ်။ Washington DC မှာလည်းမူရင်းကျေးရုပ်တစ်ခုရှိပါတယ်။ဒီကျေးရုပ်နှစ်ခုလုံးကိုရေရက်အရာရှိဂျူးလူမျိုး Uriah Phillips Levy ကအစိုးရကိုလှူဒန်းခဲ့တာပါ Thomas Jefferson ရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ခဲ့မှုအပေါ်ကျေးဇူးတင်တဲ့အနေနဲ့အင်ချမ်းမြေရင်းနှီးမြှုပ်နှံသူပရဟိတသမား Phillips Levy ကရုပ်တုတွေလှူဒန်းခဲ့တာပါနယူးယောက်မြို့တော်ခန်းမမှာသမရ Jefferson ရုပ်တုဆက်ထားဖို့မထားဖို့နဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့နှစ်20လောက်ကတည်းကစတင်မေးခွန်းထုတ်လာခဲ့ကြတာပ
ါ When we were growing upWe were never taught that Thomas Jefferson was a slave owner.
ကျွန်တော်တို့တွေကြီးပြင်းလာချိန်မှာ Thomas Jefferson ဟာကျွန်းပိုင်ရှင်တယောက်ဖြစ်တယ်ဆိုတာမသိခဲ့ရပါဘူး။အတိတ်ကမွန်တီချဲလိုစိုက်ခင်းမှာဆိုရင်လေကျွန်းဆိုတဲ့ဝေါ်ဟာရကိုကြားတော်ကြားရမှာမဟုတ်ပါဘူး
။ Lucian Truscott ဟာနေရာဒီမှာဆိုရင်မွန်တီချဲလိုမှာနေပါတယ
်။ When I was a little kid, I actually bounced.
ငယ်တော့ကဆိုရင် Thomas Jefferson ရဲ့အိယာပေါ်မှာခုံပေါက်ကစားခဲ့ပါတယ်လို့သူကပြောပါတယ် Washington DC က Jefferson အမတ်တရဗိမာန်မှာဆိုရင်တခြား American သူရဲကောင်းတယောက်ယောက်ရဲ့ရုပ်တုနဲ့အစားထိုးဖို့လေ2020တုန်းကသူဟာ New York Times သတင်းစာမှာအကြံပြုစာရေးသားခဲ့ပါသေးတယ်လူသားအလုံးဒန်းလူညီမျှမွေးဖွားလာကြတာဖြစ်တယ်လို့ပြောပြီးတော့အဲ့ဒီအတိုင်းမလုပ်ခဲ့သူအစားအဲ့ဒီစကားရဲ့အတိုင်းလိုက်နာချစ်သုံးတဲ့သူကိုဂုဏ်ပြုတဲ့ကြောင့်သူကယူဆပါတယ
် We have to have our whole history told.
လူကြိုက်များတဲ့သူ့ရဲ့ကောင်းကြောင်းတွေကြီးတာမဟုတ်ပဲသမိုင်းတစ်ခုလုံးကိုသင်ရမှာပါဒါကြောင့်ဝါရှင်တန်က Thomas Jefferson ရုပ်ထုပဲဖြစ်ဖြစ်အခုဒီကဟာပဲဖြစ်ဖြစ်ဆွေးဖို့အကြံပေးခဲ့တာပါမလေးမစားပြောတာမဟုတ်ပါဘူးလေးစားပါတယ
်နယူးယောက်မြို့ကောင်စီဝန်ရဲ့ဆုံးဖြတ်ချက်ကို Truss Scott ကလည်းသဘောတူပါတယ်ရုပ်ထုကိုတော့နောက်နှစ် April လမှာရွှေ့ပြောင်းမှာပါခင်ဗျာ စာရင်းစာကြံတွေကိုတရားဖွဲ့ပြီးတော့ဆွန့်ပစ်ဖို့ကယ်လီဖိုးနီးယားမှာ2016ခုနှစ်ကတည်းကဥပဒေပြဋ္ဌာန်းထားတာဖြစ်ပြီးလာမယ့်ဇန်နဝါရီလကစလို့မြို့တော်မြို့မြတ်မှာဒီဥပဒေစီမင်းအတိုင်းစတင်အကောင့်တွေပေါ်တော့မှာပါမပြောခွန်ချက်ယူအပါအဝင်အိမ်တွေကစာရင်းစာကြံတွေကိုစနစ်တကျနဲ့ဆွန့်ပစ်ရမှာပါမြို့ကန်တဦးဖြစ်တဲ့ Joy Klingberg က
I appreciate that
သမတ်ထားတဲ့ပုံနဲ့အလွယ်တကူဆွတ်ပြစ်လိုက်ရုံပါပဲ။ဘာမှတိတ်လို့မရှုပ်ပဲအခုလိုလုပ်ပြရတာဝမ်းသာပါတယ်
။ဒါနဲ့ပြောသလောက်လက်တွေ့အကောင့်တွေပေါ်ရတာလွယ်ပါမလားဆိုပြီးတော့လည်းမေးခွန်းထုတ်နေကြပါတယ်။ကယ်လီဖိုးနီးယားကအဓိကမြို့ကြီးတွေဖြစ်တဲ့ Los Angeles, San Diego, San Francisco မြို့တွေမှာဇန်နဝါရီမှာ key season စတင်မှုမလွယ်ကူသေးပါဘူး။အမေရိကမှာအစားအစာ40ရာခိုင်နှုန်းလောက်ဟာကွင်းပြင်မှာအမိုက်အဖြစ်ဆွန့်ပြစ်လိုက်တာကြောင့်အဲဒီကနေကာဗွန်ဒိုင်အောက်ဆိုက်တဲ့ပိုအန္တရာယ်ရှိတဲ့ဒီကံွေထုတ်လွှင့်နေပါတယ်လေလူတွေကဒီမီသိန်းတံခွေတွေရဲ့55ရာခိုင်နှုန်းဟာစားကျွင်းစားကြံတွေကနေထွက်တာပါရိုလိုကိုင်းအမိုက်စွန့်ပြေးဌာနညချိုင်းမှုရာမင်ယက်စတန်ကြီးက
Yes because it means that
ဒီတိုင်းမြေမြုပ်မေးမဖြစ်လိုက်ပဲနောက်နာကမျိုးဆက်တွေလုံးမနေရအောင်တာဝန်ယူဆောင်ရွက်နေတာပါ
စာကျင်းစာကြံတွေကိုအခုလိုစနစ်ကျစွန့်ပြရမှာအတွက်အမှိုက်သိမ်းရပိုဈေးတက်လာနိုင်ပါတယ်ကယ်လီဖိုးနီးယားနီးတူအမေရိကအရှေ့မြောက်ဒေသကပြည်နယ်တချို့မှာလည်းစားတောက်ဆိုင်ကစာကျင်းစာကြံတွေကိုတီးကြစွန့်ပြဖို့ဆောင်ရွက်ထားတယ်လို့ဗမောင်ပြည်နယ်မှာဆိုရင်တော့အိမ်တိုင်းကဒီစီမင်းကိုလိုက်နာအားပါတယ်ကယ်လီဖိုးနီးယားတက်သူက Nets Fan က
I think this is important. I think this is a good way.
ဆောက်ကြွင်းကြံနေကိုအလေအလွတ်မဖြစ်အောင်ဒီအကြောင်းလူတွေသိအောင်ပြောဖို့အရေးကြီးပါတယ်။ဒီစားစာတွေဟာမြေကြီးကလာပြီးသူလာခဲ့တဲ့နေရာမှာပြန်ဆုတ်ပြင့်တင်ပါတယ်
။ကယ်လီဖိုးနီးယားပြည်နယ်မှာအမိုက်လက်ခံတင်စီဌာန200လောက်ရှိပေမဲ့အခုအခါမှာ35ခုလောက်ကသာဒီစားကျွင်းစားကြံမိုက်တွေကိုလက်ခံနိုင်ပါသေးတယ်ခင်ဗျာ။ရေအောင်မြို့မှာအသက်9နှစ်ကနေ17နှစ်ကြားကလေးတွေဟာကိုဗစ်ကာကွယ်ဆေးစတင်မိကြပါပြီ။အမေရိကမှာလူမျိုးအထူးတပ်ဆုံးလေးဖြစ်တဲ့နယူးယောက်မှာလာမယ့်ဒီဇင်ဘာ28ရက်နောက်ဆုံးထားပြီးပုဂ္ဂလိကစီးပွားရေးလုပ်ငန်းပေါင်း 38,400 လောက်ကဝန်ထမ်းလုပ်သားတွေမဖြစ်မနေကာကွယ်ဆေးထိုးကြဖို့နယူးယောက်မြို့တော်ဝန် Bill de Blasio ကစီမင်းသတ်မှတ်ခဲ့ပြီးတဲ့နောက်အခုအခါမှာထပ်ပြီးတော့ချက်ထွင်ဆောင်ရွက်လာတာပါ။အလွန်ကူးစက်လွယ်တဲ့ Omicron ကိုဗစ်မျိုးပဲတဲ့အမေရိကန်ပြည်နယ်တွေမှာကူးစက်မှုရှိလာနေတဲ့မှာပဲဒီယောဂကူးစက်မှုတားဆီးဖို့ဆောင်ရွက်လာတာလည်းဖြစ်ပါတယ
် I don't think people have enjoyed
ဒီလိုသူတို့စိတ်ကြိုက်လောက်ခွင့်ရှိရဲ့လို့တော့မထင်ပါဘူးကာကွယ်ဆေးထိုးရင်ထိုးမထိုးရင်ကိုဗစ်ကူးစက်ခံရပြီးတော့ဘယ်မှသွားနိုင်တော့မှာမဟုတ်ပါဘူ
းစားသောက်ဆိုင်ကြီးအပြင်ဝင်ရောက်ခွင့်အကြောင်းရင်းအားကစားအသင်းအကအသင်းနဲ့ဒီကတီးဝိုင်းနေမှာပါဝင်နိုင်မှုအတွက်အသက်9နှစ်ကနေ17နှစ်ကြားကလေးတွေဟာဒီဇင်ဘာ14ရက်နောက်ဆုံးထားပြီးတော့ဆေးတစ်ကြိမ်ထိုးထားပြီးသားဖြစ်ရမှာပါအသက်12နှစ်အထက်ကလေးတွေကတော့ဒီဇင်ဘာ28ရက်နောက်ဆုံးထားပြီးဆေးနှစ်ကြိမ်ထိုးထားပြီးသားဖြစ်ရပါမယ်တချို့ကတော့အခုလိုအတင်းကျပ်လုပ်ခိုင်းတာမျိုးကိုမကြိုက်ပါဘူ
း People should have a choice to get
လူတွေမှာရွေးချယ်ခွင့်ရှိတယ်မှာပဲဆေးမထိုးခြင်းမူဆိုရင်တော့လေမထိုးစေနဲ့ပေါ့အမေရိကဆိုတာကလွတ်လပ်တဲ့နိုင်ငံမှာ
အမေရိကပါဝင်နိုင်ငံတချို့မှာနှကောင်းစည်းတက်ကာဝယ်ဆေးထိုးမှုနဲ့ပတ်သက်ပြီးတော့စန့်ကျင်သူတွေလည်းရှိနေပါတယ်ဒါဟာရွေးချယ်ပိုင်ခွင့်ရှိရမယ်ဆိုပြီးတော့သူတို့ကတောင်းဆိုနေကြတာပါဒါပေမဲ့လေကာဝယ်ဆေးထိုးမှသာလူတွေဟာပုံမှန်သွားလာလုတ်ကိုက်နေနိုင်ကြမယ့်အခြေအနေမျိုးလိုလားနေကြပါတယ
် I think it's not it doesn't hurt that much
ဆေးထိုးတာကမနာပါဘူးဆေးကလည်းနည်းနည်းလေးအက်ကလည်းတိတိလေးဆိုတော့ဆေးထိုးတာကိုတိလိုက်ရမှာတောင်မဟုတ်ပါဘူ
းအမေရိကန်တွေဆေးထိုးလာဖို့ပြည်내အစိုးရတွေကစုငွေတွေပေးပြီးတော့ရောင်းခေါ်ယူခဲ့ဘူးပါတယ်အထူးသဖြင့်နယူးယောက်လိုဒေသမှာလူများတာထပ်မံသေဆုံးတာမျိုးမဖြစ်အောင်လဲတာဝန်ရှိသူတွေကကြိုးပမ်းနေကြပါတယ်အိမ်တိအိမ်မှာအတူနေထိုင်ကြတဲ့မိသားစုမှာကလေးငယ်တွေဆေးမထိုးရသေးတာကြောင့်ကျန်တဲ့မိသားစုဝင်တွေဟာနှကောင်းစည်းမချွတ်ပဲနေရတာကလည်းတိတ်တတောင့်တတာမရှိလာပါဘူး
I agree with this mandate. I think it's necessary.
ကျမကတော့အခုလိုစီမင်းတတ်မှတ်လိုက်တာကိုထောက်ခံပါတယ်။ကလေးတွေတခြားသူတွေနဲ့သူတို့သဘာဝစော်ကစားနိုင်ဖို့ကြောင်းသွားနိုင်ဖို့ဆိုရင်ဒါဟာလိုအပ်တယ်လို့နေမကောင်းဖြစ်မှာလဲစိုးရိမ်စရာမလိုတော့ပါဘူး
။နယူးယောက်မှာတော့အရွယ်ရောက်ပြီးသားလူဦးရေ89ရာခိုင်နှုန်းဟာကိုဗစ်ကာကွယ်ဆေးထိုးထားပြီးသားဖြစ်တာကြောင့်အမေရိကန်ပြည်အောင်စုကာကွယ်ဆေးထိုးနှုန်း 83.5 ရာခိုင်နှုန်းထက်တောင်များနေပါသေးတယ်ခင်ဗျာ။
အခုဆက်ပြီးနားဆင်ရမှာကသိပ္ပံနဲ့ဤပညာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။ဒေါခင်မျိုးတက်ကတင်ဆက်ထားပါတယ
်။ဒီတစ်ပတ်တော့ကိုရိုနာဗိုင်းရပ်စ်ကာယကဗီဇပြောင်းဖို့မျိုးတက် Omicron နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံယူတာပြည်နယ်နယ်ဆန်တခွဲကန်လေးလာဆန်းစီအထံမှာအကြီးကြီး တော့ခင်စာဝင်းပြေကပြောပြပေးပါပါ။
အခုလူစိတ်ကလေးတစ်ခုပေါ်ဒီ scientific name တို့ဒီပေးကြတဲ့အခါကျတော့ B1.2. အဲ့လိုမျိုးတွေဖြစ်တယ်။အဲ့ခါကျတော့သူဒီအများပြည်သူတွေအတွက်ကိုခေါ်ရလွန်အောင်လို့ဆိုပြီးတော့ရည်ရွယ်ချက်နဲ့ WHO ကမေလအရောင်းကနေစပြီးတော့သူတို့ naming system တစ်ခုလုပ်ပေးတယ်ပေါ့နော်။အဲ့မှာသူက alpha, beta, gamma, delta ဆိုတာ ABCD အဲ့လိုမျိုးဒါ Greek ဒီ alphabet တွေပုံမှန်ဝင်ပြီးတော့ naming system ကိုလုပ်ပေးလိုက်တယ်။ဟိုနာမည်ပေးလာတဲ့ဟာအခုဒါ73ခုမြောက်ပေါ့နော်။ Omicron ကတော့သူကဟို Greek ရဲ့ alphabet မှာဆိုရင်15ခုမြောက်သူကဖြစ်တယ်။ဒါပေမဲ့ Greek alphabet ရဲ့73ခုမြောက်နဲ့14ခုမြောက်ပဲသူက new နဲ့zai ဖြစ်နေတဲ့အတွက်ကြောင့်သူကဒီဟာတွေကိုမသုံးချင်လို့အတွက်ကြောင့်သူ15ခုမြောက်ကိုသူတို့ကြော်ပြီးတော့ Omicron ဆိုပြီးနာမည်ပေးခဲ့ပါတယ်။
တော့ကင်ဆာဝန်ကြီးတို့ယောဂပုံနဲ့ပတ်သက်ပြီးတော့သူကြေတနာလောက်တဲ့ theme ဆိုလို့ရှိရင် Omicron နဲ့ပတ်သက်ပြီးတော့ထူးထူးခြားခြားပါများတွေ့ပါလို့ပြောပြပေးပ
ါသူဒီမျိုးစိတ်ကကိုစပြီးတော့ပြန့်လာတဲ့ဟာတွေတွေ့နေရတဲ့ခါကျသူတို့တွေဒါကြောင့်မို့ဒါ variant of concern ဆိုပြီးသူတို့စပြီးပြောနေကြတယ်ပေါ့နော်သူက variant of interest ကနေ VOVOIR နေပြီးတော့ VOC variant of concern ဆိုပြီးသူယူတီပြောင်းလာတယ်ပြောင်းလာဆိုသူ့မှာအဓိကဘာထူးခြားတာရှိလဲဆိုလို့ရှိရင်သူကဒီမျိုး mutation ပေါင်းအခု30လောက်သူ့မှာရှိတယ်။အခုနှစ်ခုတစ်ခုတည်းပြောင်းတာနှစ်ခုတည်းပြောင်းတာဒါမှမဟုတ်လို့ရှိရင် group တစ်ခုလိုက်ပြောင်းတာအဲ့ဒါအနေနဲ့အခုသူကအခုဒီတစ်ခုမှာဆိုလို့ရှိရင်သူက alpha မှာပြောင်းလဲဟာခဲ့ဟာတွေလည်းပါတယ် beta မှာပြောင်းခဲ့တဲ့ဟာတွေလည်းပါတယ် gamma delta အဲ့ဒီဟာတွေမှာပြောင်းခဲ့တဲ့ဟာတွေလည်းပါတယ်။အဲ့ဒီဟာတွေအပြင်ကိုသူကတခြားသူ့ရဲ့ဒီသူ့ပြီးသက်ထပ်ပြောင်းတဲ့ဟာတွေလည်းထပ်ရှိသေးတယ်ဆိုတဲ့အခါကျအဲ့ဒီဟာတွေပေါ်မူတည်ပြီးတော့သူကဟိုစုစုပေါင်းအကုန်လုံးပေါင်းလိုက်တဲ့အခါကျရင်သူကဒီဟို virus ရဲ့ဖွဲ့စည်းပုံမှာ structural protein ဖွဲ့စည်းပုံမှာပါတဲ့ဟာတွေရောနောက်ပြီးတော့ spike protein မှာပါတဲ့ဟာတွေရောနောက်အဲ့ဒီဟာတွေအကုန်လုံးမှာသူကအမျိုးမျိုးတွေပြောင်းပြည့်တယ်ပေါ့အဲ့ဒီတော့ကြောင့်မို့သူကဒါအောင်ဆိုလို့ရှိရင်သူတို့ဘယ်လိုမျိုးဟိုကာကွယ်မလဲဆိုတဲ့ဟာမျိုး question စပြီးမေးလာတယ်ပေါ့နော်အဲ့ဒီဟာလေနောက်သူကပို့ပြီးတော့ပြန်လာလွယ်နေတယ်ဆိုတော့ဟိုအဆက်ဖြစ်အောင်လဲဆိုတဲ့ question တွေထပ်ပြီးမေးလာတာပေါ့ဟုတ်ကဲ့
ဟုတ်ဆိုတော့ဒီခုနကပြောတဲ့အထက်မှာဒီဗီဇာပြောင်းတာအရင်ဗီဇာပြောင်းခဲ့တဲ့ပုံစံတွေလည်းသူ့မှာထပ်တွေ့နေရတယ်ဆိုတော့ဒီဥစ္စာကအန်တီဘလောက်လောက်ကြီးပါလဲပြောပြပေးပါ
အခုလောလောဆယ်ကသူတို့ဒါလေးလာနေစေဖြစ်တယ်ပေါ့နော်လေးလာနေစေဆိုတော့သူတို့ဘလောက်ထိဘနစဘနစပုံများနိုင်တယ်ကုသမှုနှုန်းဘလောက်များနိုင်တယ်ယောဂပြည့်နှံ့မှုနှုန်းဘလောက်များနိုင်တယ်ဆိုတဲ့ဟာကိုသူတို့ statistic စရင်းအင်တာချက်မှုအရာမပြီးသေးဘူးမပြီးသေးတဲ့ခါကျတော့ဒါပြောလို့မရသေးဘူးပေါ့နော်ဟို mutation ကတော့အခု30လောက်ရှိတယ်အဲဒီဟာနောက်ဆက်တွဲအကျိုးစားဘာဖြစ်မလဲဆိုတာကိုသူတို့ပြောလို့မရသေးဘူးသူတို့ခုချင်းစီအကုန်လုံးဟိုလိုက်ပြီးတော့လေးလာနေတော့သူကတခုတစ်ခါလေးကြားလို့ရှိရင်သူက mutation ကဒီဘက်တစ်ခုဟိုတခုနဲ့တခုနဲ့ပေါင်းတဲ့ခါကြားလို့ရှိရင်ဘလို့ကိုပိုဖြစ်တခုရဲတီးသက်ဖြစ်တယ်နောက်တစ်ခုတီးသက်ဖြစ်တယ်တီးသက်နေဖြစ်နေတဲ့ mutation တွေအကုန်လုံးပြောင်းရင်ဘလို့ effect ဖြစ်မလဲဆိုတဲ့ဥစ္စာအဲ့ဒါမျိုးကိုလည်းတစ်ခါထပ်ပြီးတော့လေးလာသေးတာအတွက်ကြောင့်မလို့ဟိုဘနစဆိုတဲ့ဟာမျိုးကဟိုဥစားပြောလို့မရသေးဘူးပေါ့အဓိကအခုလောဆယ်သူတို့ရဲ့ဟိုအဓိကကြီးဟို interest ပေါ့နော်အဓိကစိတ်ဝင်စားတာကလက်ရှိရှိနေတဲ့ကာကွယ်ဆေးတွေကသူ့ကိုဘယ်လောက်ထိကာကွယ်ပေးနိုင်မလဲလက်ရှိရှိနေတဲ့ immunity နဲ့ဆိုလို့ရှိရင်သူ့လာမယ်ဆိုလို့ရှိရင်ဘယ်လောက်ထိကိုရီးယားဟိုစိတ်ယုံတတ်မှုနှုန်းယောဂပြင်းထန်မှုနှုန်းဘယ်လောက်ထိကာကွယ်ပေးနိုင်မလဲသူကအခုဒီဟာကိုသူတို့ target လုပ်ပြီးတော့လုပ်နေကြတယ်ပေါ့ဟုတ်
ဆိုတော့ဒီလိုလုပ်တဲ့အထဲမှာပေါ့နော်အခုဒီဆေးတွေထဲမှာအဓိကတော့ Pfizer BioNTech ရှိတယ်။နောက်ပြီးတော့ Moderna ရှိတယ်။ Johnson & Johnson ရှိတယ်။တရုတ်ပြည်ဘက်ကလာတဲ့ Sinopharm နဲ့ Sinovac ရှိတယ်။နောက်အိန္ဒိယဘက်ကဟိုဒီဆေးတွေထဲမှာပေါ့နော်။ပေါ့နော်။ဘယ်ဆေးကတက်ရမှုဘယ်လောက်ရှိလဲဆိုတာလည်းမတက်ပြဘူး
။ဟုတ်ကဲ့ဟုတ် Pfizer တော့အခုဒီနောက်ဆုံးပေါ့ဒီဇင်ဘာ14ရက်နေ့ထွက်တဲ့ news အရတော့ Pfizer နေပြီသူတို့ကသူတို့ two dose ဆိုလို့ရှိရင် neutralization လုပ်တဲ့ဥစ္စာပေါ့ neutralization ဆိုတာဒီ virus ကဝင်နေ virus ကဝင်လာတဲ့ဒီ T cell တွေပေါ့ဒီသူတို့ T cell တွေရနေပြီသူတို့ပြန်ပြီးတော့ခုခံအဲ့ခုခံတဲ့ဥစ္စာ neutralize လုပ်တာပေါ့ virus ရဲ့ antigen ကိုသူတို့ antibody ကနေ neutralize လုပ်တယ်ဆိုတာခုခံတိုက်ဖြတ်ပေးတာပေါ့နော်တိုက်ဖြတ်ပြီးဓာတ်ကိုဖြေဖြောက်ပေးတာပေါ့အဲ့ဒီဟာကသူကဒီအခုလောလောဆယ်ရှိတဲ့ဟာဆိုလို့ရှိရင် two shot ဆိုလို့ရှိရင် ဟုတ်လားနှစ်ခုပဲဆိုလို့ရှိရင်တို့ကဟိုခုကနိုင်တဲ့အာတော်တော်လေးနည်းတယ်ပေါ့နော်ဆိုတော့ဘူစတာထိုးရတယ်ဘူစတာထိုးရဆိုတော့ဘူစတာထိုးပြီးသားရဲ့ခါကြလို့ရှိရင်တော့သူ့ရဲ့ကာကွယ်မှုကတိတ်တောက်တောက်တိတ်ဒီအိုမီကရွန်ကာကွယ်နိုင်စွမ်းကတောက်တောက်ကာကွယ်ဆိုင်စွမ်းနဲ့သူကတိတ်ပြီးတော့မကွာဘူးတောက်တောက်ဥမာ 40 လေးရရင်တော့ကာကွယ်ပေးနိုင်တယ်ဆိုပြီးဒီအိုမီကရွန်
40 လေးမိကြီးတဲ့ဟာမှာတော့ဒီစလေးရက်နေ့အထိ reply မပြတာတည်းဘူးပေါ့အခုလေးလာနေစေထွက်ဒေတာတွေစပ်ပြီးထွက်လာတဲ့ဥစားကိုပဲစောင့်ပြီးကြည့်ရမှာမြန်မာနိုင်ငံမှာကျတော့ဒီအိန္ဒိယလာတဲ့ဆေးထိုးကြတဲ့နောက်တရုတ်ပြည်ဘက်ကဝင်တဲ့ဆေးထိုးတဲ့ရုရှားဆေးထိုးတဲ့ဆိုတော့သူတို့တွေနဲ့ပတ်သက်ပြီးတော့အချက်လက်တွေပါများတွေ့ပါဒီကဝက်ဆေးရအိုမီကရွန်နိုင်လားပါလေ့လာထားတာများတွေ့ပါလေ
အဲအက်စ်ထရာဇနီကာကကြာတော့သူနော်သတင်းလာနေရကြာတယ်အက်စ်ထရာဇနီကာသူတို့ဒီအိုမီကရွန်အတွက်အန်တီဘော်ဒီအကေဝါသူတို့တိတ်အားမရှိဘူးပေါ့နော်ဘူစတာဆက်ထိုးရမယ်ပေါ့ဘူစတာဆိုရင်တော့ဒီဥမာဖိုင်ဇာလိုမျိုးတိတိကျကျဘယ်လောက်ရနိုင်လို့ဖြစ်နိုင်မလားဘယ်လောက်ရနိုင်လို့ဖြစ်နိုင်မလဲဆိုတာတော့သူတို့ဒါစက်ပြီးလေ့လာအောင်မယ်ဟိုစိုင်နိုဖာမ်နဲ့စိုင်နိုဗက်နဲ့ကတော့ဒါသူတို့ ကိုတော့ဒီမှာစောင့်ကြည့်နေတော့မှာကျွန်မအနေနဲ့ဟု
တ်ဒီ Omicron ရဲ့ကူးစက်မှုကအရင်မြန်တယ်ပေါ့နော်မြန်တယ်ဆိုတော့ဟုတ်နော်အရင်ပတ်ဒီဗတ်ဗီဇာပြောင်းမျိုးစိတ်တင်တဲ့ဒီ Omicron နဲ့ပေါ့နော်အခြေအနေလေးနည်းနည်းရှင်းပြပေးပါဘယ်သူကဘလောက်ဘယ်လိုမျိုးကူးစက်လဲပေါ့နော
်အခုလောလောဆယ်အထိမှာ Delta Dominant Strain ဖြစ်နေ။ Dominant Strain ဆိုတဲ့ဟာအပြင်မှာအများစုပြန့်နေတာတော့ Delta ပြန့်နေတယ်။အနောက်ကနေပြီး Omicron ကလိုက်တယ်မယ်။ဒါပေမဲ့သူ့ရဲ့ဒီပြန့်တဲ့ဒီ Omicron ကသူကသူ့ structure တစ်ခုလုံးမှာလည်းပြောင်းနေတဲ့ဟာအများကြီးဖြစ်နေတဲ့အတွက်ကြောင့်မလို့ Delta ကမပြန့်ဘူးဆိုရင်တော့မှသူ့ရဲ့တန်ခံနိုင်အားတော့သူကဒီဂျန်နက် strain တွေဂျန်နက်မျိုးဗီဇဟိုမျိုးစိတ်ကွဲတွေထပ်စားလို့ရှိရင်သူကတန်ခံနိုင်အားတော့သူကပို့ပြီးတော့ဟိုပြီးတော့ဆွမ်းနေပေါ့နော်သူကဟိုတောင်းတန်ဟိုနှစ် dose နဲ့သူများတွေတခြား strain တွေက2 dose နဲ့ရရဆိုရင်သူက2 dose နဲ့မရဘူး3 dose မှရမယ်ဆိုတော့ဒါအဲ့ဒီဟာတခုတော့စပြီးကွာနေပြီပေါ့သူကာကွယ်ဆေးတွေအပြင်ကသူတို့ဒီတောက်ဆေးတွေရောသူတို့ဟိုစမ်းလို့လုပ်နေဒီ3 dose အပြင်ကိုဗာဆက်လုပ်အောင်လဲဆိုတော့ကျမတို့ဒီ data ရတဲ့ data ပေါ်မှာမူတည်ပြီးတော့strategy ကိုပြောင်းအောင်ပါဗျ။
Okay. ကျေးဇူးများ
ကြီးကျမ။ Okay ပါရှင်ဒီ
။ဒေါက်ခင်ဆာဝင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းသက်တဲ့သိပ္ပံနဲ့မြင့်ပညာကဏ္ဍကိုဒီမှာပဲကျန်းလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော
်။ VOA ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးမှာပါကဘာတလောကိုဗစ် Omicron ကူးစက်မှုတွေမြင့်တက်လာနေတဲ့အတွက်ဥရောပနိုင်ငံတွေမှာတင်းကျပ်မှုတွေပြန်လည်ပြုလုပ်ဖို့စဉ်းစားနေပါတယ်ဒိန်းမတ်နိုင်ငံမှာပြန်လည်တင်းကျပ်မှုပြုလုပ်ဖို့စဉ်းစားနေတယ်လို့ပဲအိုင်ယာလန်ဂျာမနီနိုင်ငံတွေမှာလည်းစဉ်းစားနေပါတယ်ဗြိတိန်နိုင်ငံနဲ့သွားလာတွေကိုတော့ပြင်သစ်တဲ့ဂျာမနီကကန့်သတ်ထုတ်ပြန်လိုက်ပါတယ်မြောက်ကိုရီးယားနိုင်ငံဒုတိယမျိုးဆက်ကောင်းဆောင်ကင်ဒုံအီကွယ်လွန်ခြင်းဆန္ဒဖြင့်အခမ်းအနားကိုပြုံရမ်းမျိုးတော်မှာကျင်းပခဲ့ပါတယ်။ဒီအခမ်းအနားကိုလက်ရှိကောင်းဆောင်ကင်ဒုံအွန်တယောက်ခဲ့သလိုပရိသတ်ထောင်ထဲချီတယောက်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပြားစားတဲ့ရုပ်ရှင်တေဂီတာနယ်ပယ်မှာထင်ရှားကျော်ကြားခဲ့တဲ့ဘူကလေးတင့်အောင်ဟာအသက်တရာပြည့်ဖို့လပိုင်းအလိုဒီဇင်ဘာလ16ရက်နေ့ည17နာရီမှာပဲလူကြီးယောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကိုတိုက်ခိုက်ခဲ့တဲ့ရီတိုင်ဖုန်းမုန်တိုင်းဟာဒီနေ့အတွင်းမုန်တိုင်းဒေသမှာအင်အားအပြင်းဆုံးဖြစ်ပြီးတော့အလဲပိုင်းနဲ့တောင်ပိုင်းဒေသတွေမှာသေဆုံးသူ12ဦးရှိခဲ့ပြီးအပြတ်အစီးများပြားခဲ့တယ်လို့သိရပါတယ်ခင်ဗျာကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုဇော်မိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့စူပါအထရပ်တို့ဖြစ်ကြပါလေ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ3249နဲ့လိုင်းလတ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးကြတာပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.